Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနေ့ခင်းဖြစ်ပါစေဗျာ။ Washington Bureau of View American တန်ကနေ2015ခုနှစ် August 22ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားဆန့်ကျင်တဲ့နေဆက်ဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်လွင့်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ဖို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်။ကိုရီးနိုင်ငံကလက်ရှိအနာရလက်ဝဲရင်းစီရီစာပါတီကလွတ်တော်အမတ်တွေဟာတောက်ကြနေကပါတီကခွဲထွက်ပြီးတော့ကိုယ်ပိုင်ပါတီထောင်လိုက်ကြပါတယ်။အမေရိကန်ကမောင်းတူမဲ့ဒုံးရင်နဲ့တက်ခိုက်မှုကြောင့် IS အဖွဲ့ဒုတိယခေါင်းဆောင်တည်ဆုံသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမခွန်ညွန်နဲ့အတူတင်ပြပေးတော့မှာပါခင
်ဗျ။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီး
Burmese people have to demand answers. Just because a process may be flawed.
ဘယ်ကနိုင်ငံသားဝန်ကြီးဌာနနိုင်ငံကသတင်းချက်လက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူ Lander Jackson Leslie ပြောတော်တာပါဒီအကြောင်းကိုမကြားခင်မှာအပြည့်စုံနားဆင်ရမှာပါ။ဒါပြင်ကာကွယ်ရေးဦးစီးချုပ်ကအမိစင်းတင်သွင်းတဲ့စစ်ဖက်ကိုယ်စားလှယ်တချို့နယ်စပ်လုံခြုံရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့အကြောင်းတခါနိုင်ငံတော်ဝန်ရေးပေးတဲ့ခံရတဲ့နောက်ဆုံးအခြေအနေဘယ်လိုရှိရဆိုတာနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကဘုံပေါက်ကွဲမှုနောက်ဆက်တွဲအခြေအနေတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်ခွန်ညိုတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားဆန့်ကျင်တဲ့နေဆက်ဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်လွင့်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ခြင်းမရှိရင်ပြင်းထန်တဲ့စီးရီးယားလက်စားချေမှုနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်။စစ်တပ်အနေနဲ့အတိအပယ်မရှိတဲ့ဇာတ်ကားတွေကိုမပြောဘူးလို့လဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်တမ်းအမတ်ကြီးအမ်မြုံဟွန်းကနယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်အတန်လွင့်အစီအစဉ်တွေဟာပျော်ပျော်တင်းတင်းပြုလုပ်တဲ့စီရေးအယအပြုမှုဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကလည်းနိုင်ငံအကြားကစစ်မဲ့စုံအနီးမှာစစ်ဖြစ်စေတဲ့အခြေအနေအလားတပ်ဖွဲ့တွေကိုအသင့်အနေထားရှိနေဖို့အမိန့်ထုတ်ပြန်ထားတယ်လို့အမ်မြုံဟွန်းကပြောပါတယ်တမူထူးခြားတဲ့နောက်ဆက်မှုနဲ့ရည်ဆိုင်ခဲ့ရပြီးတဲ့နောက်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာပုံမှန်ပြုလုပ်နေကြပူးတွဲစီရေးလက်ကျင့်မှုတွေကိုပြန်လည်စတင်ခဲ့ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုခြားထားတဲ့အနောက်ဖက်ချမ်းဒေသမှာနှစ်ဖက်အခုသတင်းပတ်အတွင်းအပြန်အလှန်အမြောက်တင်နဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်စီးရဲလက်ကျင့်မှုတွေကိုရပ်ဆိုင်းထားခဲ့တာလို့အမေရိကန်စစ်ဌာနချုပ်ပင်တင်ကတောက်ကြနေမှာပြောပါတယ်တောင်နဲ့မြောက်ကိုရီးယားအခြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်အရာရှိတွေအနေနဲ့တောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးဒေးဗစ်ရှီယာကပြောပါတယ်
မက်ဆီဒိုနီးယားနဲ့ဂရိနှစ်နိုင်ငံကြားလူမနေတဲ့နေရာမှာဒေါသထွက်နေတဲ့ရွှေ့ပြောင်းခြေချသူတွေနဲ့အထူးကြုံရဲတွေကြားထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့ပြီးတဲ့နောက်မက်ဆီဒိုနီးယားနိုင်ငံကအကာအကွယ်မဲ့သူတွေအဖြစ်သတ်မှတ်ခံထားရတဲ့တရားမဝင်ရွှေ့ပြောင်းခြေချသူတွေကိုအကန့်အသတ်နဲ့လက်ခံသွားမယ်လို့တောက်ကြနေကကြေညာခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးကအကာအကွယ်မဲ့ရွှေ့ပြောင်းခြေချနေထိုင်သူတွေကိုမက်ဆီဒိုနီးယားနိုင်ငံကတအားသမျှအကူအညီပေးသွားမယ်လို့ပြောပါတယ်။ဒါပေမဲ့အကာအကွယ်မဲ့အဖြစ်သတ်မှတ်ခံရမယ့်အချက်တွေဟာဘာတွေလဲဆိုတာကိုတော့ပြောမသွားခဲ့ပါဘူး။ဂရိစ်ကရာနဲ့ချီတဲ့ရွှေ့ပြောင်းနေထိုင်သူတွေဟာနေဆက်ကိုဖျက်ပြီးမက်ဆီဒိုနီးယားနိုင်ငံတဲကိုဝင်ရောက်လာနေကြတယ်လို့တောက်ကြနေတော့ကရိုက်တာသတင်းမှာဖော်ပြပါတယ်။တောက်ကြနေစော်ပိုင်းမှာတီကယုံတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံတွေမလှုပ်မရှက်ဖြစ်သွားစေနိုင်တဲ့လက်ပစ်ဘုံတွေနဲ့တန်ဆူချိုးတွေတုံးပြီးညဘက်မှာခုတ်ဝင်လာကြတဲ့လူအုပ်ကြီးကိုတားဆီးခဲ့တာပါ။မက်ဆီဒိုနီးယားကိုဖျက်ပြီးတော့ဥရောပတမကနိုင်ငံတွေစီသွားဖို့သူတို့ကိုခွင့်ပြုပေးရမယ်လို့ဝင်လာတဲ့သူတွေကတောင်းဆိုနေကြတာပါ။ကြာသပတေးနေ့မှာတော့မက်ဆီဒိုနီးယားနိုင်ငံတဲကိုဂရိနိုင်ငံဘက်ကနေနေဆက်ဖြတ်ပြီးတရားမဝင်အလုံးရင်းနဲ့ဝင်ရောက်လာနေတဲ့လူအုပ်ကြီးကိုဟန့်တားဖို့နေဆက်ကိုတပ်ဖွဲ့ဝင်တွေဆေးလွတ်မယ်လို့ကြေညာခဲ့သလိုအရေးပေါ်အခြေအနေလည်းကြေညာထားခဲ့ရပါတယ်။နှစ်နိုင်ငံကြားလူမနေတဲ့အရက်ဒေသမှာအမျိုးသားအမျိုးသမီးနဲ့ကလေးတွေအနည်းဆုံးစုစုပေါင်း1500လောက်ရောက်လာခဲ့ကြတာပါ။ဂရိစ်ကနေမက်ဆီဒိုနီးယားနိုင်ငံတဲကိုနေစဉ်ရွှေ့ပြောင်းအခြေချသူ2000ဝန်းကျင်လောက်ဟာနေဆက်ကိုဖျက်ပြီးတော့ဝင်ရောက်လာနေတာဖြစ်ပါလေရှင်
။ဂရိနိုင်ငံကလက်ရှိအနာရဝန်ကြီးချုပ်အလက်ဆစ်ဆီပရက်စ်ရဲ့လက်ဝဲရင်းစီရီစာပါတီကလွတ်တော်အမတ်တွေဟာဥရောပဗဟိုဘဏ်ကပေးမဲ့ဒေါ်လာ95ဘီလီယံအထောက်ပံ့ကိုဟန်တားရေးကြိုးပမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်သူတို့ကိုယ်တိုင်ပါတီတည်ထောင်ဖို့အာနာယပါတီကနေခွတ်ထွက်လိုက်ကြပါတယ်။လွတ်တော်အမ25ဦးက Popular Unity Party ကိုတည်ထောင်မယ်လို့တောက်ကြနေကကြေညာလိုက်တဲ့အတွက်အမတ်နေရာ300ရှိတဲ့ Greek Parliament မှာတတိယအကြီးဆုံးပါတီဖြစ်လာခဲ့ပါတယ်။ဝန်ကြီးချုပ် Cyprus အနေနဲ့ဥရောပသမဂ္ဂကအထောက်ပံ့ရရှိရေးအတွက်တုံးဆွဲမှုချွေတာရေးအစီအစဉ်တွေကိုမူလကလက်မခံပယ်ချမယ်လို့ပြောဆိုထားရကနေ သူရတီချက်ပြောင်းလဲပြီးလက်ခံလိုက်တဲ့အပေါ်ပေါ်ပူလာပါတီဝင်တွေကမကြေမနက်ဖြစ်နေကြတာပါစက်တင်ဘာလ20ရက်နေ့မှာရွေးကောက်ပွဲဆောကျင်းပဖို့ကြာသပတေးနေ့ကယာရုကနှုတ်ထွက်လိုက်တဲ့ဝန်ကြီးချုပ်စီပရက်စ်ကတော့သူ့အနေနဲ့အကောင်းဆုံးသဘောတူညီချက်ရနိုင်အောင်အတတ်နိုင်ဆုံးကြိုးစားဆွေးနွေးညှိနှိုင်းခဲ့တယ်လို့ပြောပါတယ်အင်းကြီးချင်းဥရောပနိုင်ငံတွေဥရောပဗဟိုဘဏ် IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့တို့နဲ့လက်နက်ချီအပြင်းထန်ဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်အခွန်တိုးကောက်ပြီးပင်ဆင်လစာတွေကိုရှော့ချပစ်ဖို့မစ္စတာစီပရက်စ်ကသဘောတူလိုက်တာဖြစ်ပါတယ်
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်လေကြောင်းရဲ့ဒရက်ဆက်ထိုးစစ်ဆင်မှုအတွင်းနောက်ထပ် ISS စစ်သွေးကြောအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တဦးသေဆုံးသွားခဲ့ပါတယ်။ IS အဖွဲ့ရဲ့ဒုတိယအကြီးအကဲဖာရီအမက်ဒ်အယ်ဟီယာလီကဩဂတ်လ18ရက်နေ့ကအီရန်နိုင်ငံမိုဆိုးမြို့နားမှာခရီးသွားနေတဲ့အချိန်သေဆုံးသွားခဲ့တဲ့အကြောင်းတောက်ကြနေမှာသက်ဆိုင်ရာအရာရှိတွေကပြောပါရတယ်။ IS သတင်းမီဒီယာရဲ့ပြောရေးဆိုခွင့်ရှိသူတယောက်လည်းသေဆုံးသွားခဲ့ပါရတယ်။ ISIS အဖွဲ့ရဲ့ဗန်ဒါရေးသတင်းဖြန့်ချီရေးစစ်ဆင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးတွေမှာအဓိကအားထားရတဲ့ Al-Hilali ရဲ့သေဆုံးမှုဟာ ISIS စစ်ဆင်ရေးအတွက်မှာ ISIS အတွက်အလွန်ဆိုးဝါးတဲ့တက်ရောက်မှုဖြစ်နိုင်တဲ့အကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Ned Price ကကြေညာချက်ထဲမှာပြောသွားပါရတယ်။Al-Hilali ဟာစီးရီးယားနဲ့အီရတ်နိုင်ငံတွေကြားမှာတိုက်ခိုက်သူတွေ၊ယင်တွေ၊ပောက်ကွဲရေးပစ္စည်းတွေလက်နက်တွေကိုဒူးကြီးတဲကြီးတယ်ယူပို့ဆောင်ရမှာအဓိကတာဝန်ရှိသူလည်းဖြစ်ပြီး2014ခုနှစ်ကမိုဆိုးမြို့ကိုတိမ့်ပိုက်ခဲ့တဲ့တိုက်ပွဲကိုစီစဉ်ခဲ့ရမှာလည်းအရေးပါတဲ့အခန်းကဏ္ဍမှာပါဝင်ခဲ့သူလို့ပြောပါတယ်။သူကို Abu Muslim Al-Taghmani လို့လည်းလူသိများပါတယ်။အီရတ်နိုင်ငံကိုကာလရှည်ကြာအုပ်ချုပ်လာခဲ့တဲ့အနာရှင်ဆရန်ဟူစိန်ကိုဖယ်ရှားမပစ်ခင်တုန်းကအယ်ဟီယာလီဟာအီရတ်တပ်မတော်ရဲ့ဒုဗိုလ်မှူးကြီးဖြစ်ခဲ့ပါတယ်။ဒါ့အပြင်အီရတ်အထူးတပ်ဖွဲ့ကအရာရှိတဦးလည်းဖြစ်တယ်လို့ Brookings Doha Center ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။ဒီစီရင်ခန်းစာမှာသူဟာနာဗီယာခရိုင် Tel Afar အရကဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုကျဆင်းလာနေတာဂရိနိုင်ငံကနိုင်ငံရေးအခြေအနေမတိကျမရေမရာဖြစ်နေတာအမေရိကန်နိုင်ငံမှာအတိုးနှုန်းတွေတက်မယ်မတက်ဘူးဆိုတဲ့အပေါ်မြေယာမှုတွေဖြစ်ပေါ်နေတာကြောင့်ယင်းနည်းမြှုပ်နှံသူတွေဟာတောက်ချန်တွေကတစ်ကမ္ဘာလုံးအတိုင်းအတာနဲ့အစုရှယ်ယာတွေကိုရောင်းချခဲ့ကြပါတယ်အမေရိကန်နိုင်ငံကအဓိကအစုရှယ်ယာဈေးတွေဟာလည်းတောက်ချန်တွေဈေးပိတ်တဲ့အချိန်မှာအနည်းဆုံး300ခန့်နှုန်းအထိကျဆင်းသွားခဲ့ပါတယ်ဥရောပတိုက်မှာလည်း300ခန့်နှုန်းလောက်အစုရှယ်ယာဈေးတွေကျသွားခဲ့ပြီးအာရှတိုက်ကအရေးပါတဲ့အစုရှယ်ယာကိန်းဂဏန်းတွေဟာလည်းတိတိသာသာထိုးကျသွားခဲ့ပါတယ်ကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအပေါ်စိုးရိမ်စိတ်တွေထွက်ပေါ်နေတာကလည်းယင်နာနဲ့တခြားလူသုံးကုန်ပစ္စည်းဈေးနှုန်းတွေကိုကျသွားစေပါတယ်။ယင်နာစိတ်တစ်ပေပါကိုဒေါ်လာ40အောက်အထိတောက်ကြနေကကျသွားတာဟာ6နှစ်အတွင်းအနှင်းဆုံးဈေးနှုန်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးလွန်ခဲ့တဲ့10နှစ်အတွင်းအရှင်ကောင်းကောင်းနဲ့ဖွံ့ဖြိုးတိုးတက်နေခဲ့တာကြောင့်နောက်ဆက်တွဲအဖြစ်ဈေးကွက်ထဲမှာလောင်စာစွန့်အင်လူသုံးကုန်ပစ္စည်းဝန်ဆောင်မှုလုပ်ငန်းနဲ့တခြားကုန်ပစ္စည်းတွေအယောင်လိုက်လာနေတာတွေဟာကမ္ဘာစီးပွားရေးတိုးတက်မှုရဲ့တွန်းအားဖြစ်စေခဲ့ပါတယ်။ဒါပေမဲ့အစ်စ်ထွက်ပေါ်လာတဲ့အစီရင်ခံစာတွေအရတရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာလွန်ခဲ့တဲ့6နှစ်အတွင်းအလင်းအမြန်ကျဆင်းလာနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တဟုန်လို့ကျသွားခဲ့တာနဲ့ရွှေငွေတန်ဖိုးချလိုက်တဲ့ကိစ္စတွေကြောင့်ယင်းနှမြုံနံသူတွေအကြားကြောင်းကြစိတ်တွေအစောပိုင်းကတည်းကရှိနေခဲ့တာပါ။
တောင်တရုတ်ပင်လယ်ပြင်ကအငင်းပွားစရာဖြစ်နေတဲ့ spread လေးကျွန်းတွေမှာအရင်တုန်းကတည်းကပိုပြီးတော့တရုတ်ကတိစောက်မှုချက်တွင်လာနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာတည်တဆောက်မှာဖော်ပြထားပါတယ်။အစီရင်ခံစာမှာ2013ခုနှစ်ဒီဇင်ဘာလကတည်းကကျွန်းတိစောက်မှုစတင်ခဲ့တာဖြစ်ပြီး spread လေးကျွန်း၈ခုမှ9ခုကိုကျွန်းဖော်နေတာဖြစ်တယ်လို့ဆိုပါတယ်။ Asia Pacific ရေချောင်းလုံခြုံရေးမဟာဗျူဟာမှတ်တမ်းတွေအရနှစ်ပေါင်း40အတွင်းမှာတခြားကျွန်းဖော်တာတွေထက်ပိုပြီးတော့နှစ်နှစ်အတွင်း18ဆတိုးလာတာဖြစ်ပါတယ်။တရုတ်နိုင်ငံဗီယက်နမ်မလေးရှားထိုင်ဝမ်ဖိလစ်ပိုင်နိုင်ငံတွေကလည်းသူတို့ပိုင်တဲ့အကြောင်းပြောနေတဲ့ရေပိုင်နဲ့ထဲမှာကျွန်းဒုတည်ဆောက်နေတာပါတောင်တရုတ်ပင်လယ်ထဲမြေပေါ်နေတဲ့အလုပ်ကိုဂျွန်လာမှာရက်ဆိုင်ထားခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်အခုလိုရက်ထားတာဟာသူတို့လုပ်ငန်းပြီးလို့ရက်လိုက်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့အာရှပစိဖိတ်လုံခြုံရေးဌာနလက်ထောက်ကာကွယ်ရေးဝန်ကြီးဒေးဗစ်ရှီယားကပြောပါတယ်ပန်တဂွန်စစ်ဌာနချုပ်ကတောက်ကြနေတော့ကသတင်းထောက်တွေနဲ့တွေ့ဆုံချိန်မှာသူကဒီအမေရိကန်ကဒီအခြေအနေကိုအနီးကပ်ဆက်ပြီးတော့စောင့်ကြည့်နေမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်နဲ့တရုတ်ဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်
အာဖဂနစ္စတန်ဒုတိယသမ္မတဘိုဂျိုဂျီအဗ်ဒူရာရှစ်ဒေါစတမ်လိုက်ပါလာတဲ့ရင်တန်းကိုတောက်ကြနေနေလေကတာလီဘန်တောင်းကျောင်းသူတွေခြုံကိုတက်ခိုက်တာမှာထိခိုက်ဒဏ်ရာမရပဲလွတ်မြောက်သွားတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်ဘိုဂျိုဂျီဒေါစတမ်ဟာမြောက်ပိုင်းဖော်ရယပ်ခိုင်ကေဆာဒေတာကိုဖျက်သွားနေတဲ့အချိန်တိုက်ခိုက်မှုဖြစ်သွားကြတာလို့ခရိုင်ရဲမှူးကြီးမဆုယာကူဘီက VOE ကိုပြောပါတယ်အတိုက်ခံရပြီးတဲ့နောက်ဘူဂျုတ်ကြီးရဲ့ကိုရံတော်တွေကပြန်လည်ပြစ်ခတ်ခဲ့တဲ့အတွက်တိုက်ခိုက်သူ10ဦးသေဆုံးပြီးတော့13ဦးကိုဖမ်းဆီးရမိလိုက်တယ်လို့ဘူဂျုတ်ကြီးဒေါ့စတူမီရဲ့ပြောခွင့်ရဆူတန်ဖိုင်ဇီကပြောပါတယ်တေသွားတဲ့တောင်းကျမ်းသူတဦးဟာဥစဘက်မျိုးနွယ်စုဖြစ်တယ်လို့ယာကူဘီကပြောပါတယ်ခင်ဗျာ
ပြတင်းနိုင်ငံပဲရစ်မြို့ကနေအမ်စတာဒမ်မြို့ကိုသွားတဲ့ရထားပေါ်မှာကြံဖက်သမားတယောက်ကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ3ယောက်ဒဏ်ရာရသွားပေးခဲ့တဲ့နောက်မှာသူ့ကိုအမေရိကန်လူမျိုး2ဦးကထိန်းသိမ်းထားလိုက်ပါတယ်။တနက်သမားရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းပြတင်းပါဝင်ရှိသူတွေကပြောပေမဲ့အကြံဖက်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ဝင်တွေဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ဝင်းကြီးခါနော့စ်ကမနေ့ကတောက်ကြနေမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်းတနက်သမားစီကလက်နက်သိမ်းယူနိုင်မှုအမေရိကန်နိုင်ငံသား2ယောက်ကကူညီခဲ့တဲ့အကြောင်းပြောပါတယ်။သူတို့2ယောက်သာတတ်တိရှိရှိနဲ့မကူညီခဲ့ရင်ကျွန်တော်တို့ဟာအလွန်ဝမ်းနဲ့ကြေကွဲစရာကောင်းတဲ့အဖြစ်မျိုးကိုကြုံတွေ့ကြရမှာပါလို့လည်းပြောသွားခဲ့ပါတယ်။ပြင်သစ်သတင်းတွေမှာတော့အဲ့ဒီအမေရိကန်နှစ်ယောက်ဟာစစ်ဖက်ဆိုင်ရာအရာရှိတွေပြောဖြစ်တယ်လို့ရေးသားဖော်ပြကြပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခွန်ညိုတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေရအောင်တောင်းဆိုတတ်ရမယ်လို့ပြောဆိုလိုက်ပါတယ်။2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအားလုံးပါဝင်မဲပေးနိုင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှတာဝန်ရှိတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲဆိုင်ရာအသိပညာပေးဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒါဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေကိုရအောင်တောင်းဆိုတတ်ရမယ်လို့အခုလိုပြောဆိုလိုက်ပါတယ
် Burmese people have to demand answers just because a process may be flawed
မြန်မာပြည်သူတွေကမိမိတို့လိုချင်တဲ့အဖြေကိုတောင်းဆိုတတ်ရပါမယ်ရွေးကောက်ပွဲဖြစ်စဉ်မှာအားနည်းချက်တွေရှိနေတဲ့ဆိုပြီးမဲမထည့်ပဲနဲ့တော့နေလို့မရဘူးပိုပြီးယုံကြည်ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရမျိုးတက်လာဖို့မိမိတို့ဘက်ကတက်နိုင်သမျှပါဝင်ရပါမယ
်ဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာပါလက်ရှိရေဘေးသင့်ပြည်သူတွေအပါအဝင်မငြိမ်မသက်တဲ့တိုင်းရင်းသားဒေသကလူတွေအလုံးဟာမြန်မာနိုင်ငံသားတွေဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအားလုံးပါဝင်မဲပေးနိုင်အောင်တာဝန်ယူဆောင်ရွက်ရမယ်လို့ Miss Jackson Leslie က VOA ကိုပြောပါတယ်
UEC has responsibility to see that people in those areas can vote.
တိုင်းဒေသတွေတွေကလူတွေအားလုံးမဲပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်တောင်အခြားမဲပေးနိုင်ဖို့နည်းလမ်းတွေရှာဖို့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်။ဥပမာကြိုတင်မဲပေးတာမျိုးလို့ပေါ့။ဘာပဲပြောပြောမငြိမ်သက်တဲ့ဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ကတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိပါတယ်တိုက်ပွဲတွေဖြစ်နေတဲ့ဆိုပြီးခြံထားဖို့တော့မသင့်ပါဘူ
းရွေးကောက်ပွဲမကျင်းပမီနဲ့ကျင်းပစဉ်ကာလတွေမှာလူမျိုးရေးဘာသာရေးအဓိကယုံနေမရှိလာဖို့အတွက်ဂရုစိုက်တင်ပြီးနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းနေဖို့လိုအပ်တယ်လို့ Miss Jackson Leslie ကပြောပါတယ်
It's certainly the responsibility of both the election commission and the department charged with the administration of the election.
ရွေးကောက်ပွဲကော်မရှင်ပါဝင်ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ကြတဲ့စောင့်ကြည့်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးကလူမျိုးရေးဘာသာရေးအခြေအနေတွေကိုတတိထားစောင့်ကြည့်နေရပါမယ်။နိုင်ငံရေးပါတီတွေအနေနဲ့လည်းသွေးထိုးလှုံ့ဆော်တာမျိုးတွေမလုပ်ဖို့တာဝန်ရှိပါတယ်။လူမျိုးရေးနဲ့ဘာသာရေးတင်မာမှုတွေဟာအချိန်မရွေးဖြစ်လာနိုင်တာကြောင့်တာဝန်ယူမှုရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလုံဆော်မှုတွေနဲ့ကင်းရှင်းပြီးအကြောင်းကြောင့်အတိတ်ကယုံဖြစ်လာမယ်ဆိုရင်တောင်ရှုံချကြရပါမယ်
မစ်ဂျက်ဆန်လက်စလီဟာရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတစ်ယောက်ဖြစ်တာကြောင့်သူ့ရဲ့အတွေ့အကြုံအရရွေးကောက်ပွဲတိုင်းမှာအဟန့်အတားတွေပြဿနာတွေရှိပေမဲ့လည်းပြည်သူတွေကကြော်လွှားဖို့အတွက်စ조사ကြရမယ်လို့အကြံပြုပါတယ်ဩဂတ်လ15ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုရောက်ရှိနေတဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူမစ်ဂျက်ဆန်လက်စလီဟာရန်ကုန်မန္တလေးပဲခူးနဲ့ပဲခူးကူမြို့တွေကိုသွားရောက်ခဲ့ပြီးကျောင်းသားအဖွဲ့အစည်းတွေမတန်ဆွမ်းသူတွေအမျိုးသမီးအရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအလုံးပါဝင်မဲပေးနိုင်ရေးအတွက်အကြံပေးမှုတွေပညာပေးမှုတွေပြုလုပ်ခဲ့ပါတယ်ရှင်
မတ်တင်ကြီးလင်းရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကာကွယ်ဦးစည်းချုပ်တင်သွင်းတဲ့ကိုစလိန်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တမတော်ကာကွယ်ဦးစည်းချုပ်ကနေအမည်စီရင်တင်သွင်းထားတဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွတ်တော်တမတော်သားကိုစလိန်10ဦးတည်းကအများစုကိုတပ်ဆိုင်ရာပြည်နယ်တိုင်းတွေမှာနေဆက်လုံခြုံရေးဝန်ကြီးတွေအဖြစ်ခန့်အပ်ခဲ့တယ်လို့ပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ရခိုင်နယ်ဆက်လုံခြုံရေးဝန်ကြီးဟောင်းတွေအနေနဲ့ရက်ဖက်ကိုကူးပြောင်းပြီးပြည်တော်စုကြန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကနေလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရွေးခန့်သွားမှာဖြစ်ပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်အင်ကဆက်သွယ်မေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရခိုင်ရန်ကုန်တိုင်းဒေသကြီးနယ်ဆက်လုံခြုံရေးဝန်ကြီးဘူမူးကြီးတင်ဝင်းဟာလာမယ့်ရွေးကောက်ပွဲမှာပြည်တော်စုကြန့်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကနေကိုကိုကျွန်းမြို့နယ်မှာဝင်ရောက်ရွေးခန့်သွားမှာဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနကလည်းအဆိုပြုတင်သွင်းလာတဲ့တမတော်ကိုယ်စားလှယ်သူဖြစ်သူဘူမူးကြီးတင်အောင်ထွန်းကတော့နယ်လုံးဝန်ကြီးနေရာကိုတာဝန်ခံအပ်ခဲ့တယ်လို့ဘူမူးကြီးတင်ဝင်းကအခုလိုပြောပါတယ်
ပေါ်မူတီအောင်ထုံးဖြစ်ပါတယ်ဒါကတော့ကိုယ်စားလှယ်အနေနဲ့ဟောသူမျိုးနဲ့နေသားရဲ့ဝင်ကြီးတာဝန်မှာသူစားဝင်ယူပါတယ်ဗျာကျွန်တော်တို့ကဖွဲ့ပြီးဝင်ကဥပဒေရလဲကျွန်တော်တို့ဒီသူမျိုးနဲ့နေသားရဲ့ဝင်ကြီးကိုကျွန်တော်တို့ဘယ်လိုလဲကိုယ်စားလှယ်ကပဲခါရမယ်လို့ပါပါတယ်ဗျာဖွဲ့ပြီးဝင်ကဥပဒေရလဲကျွန်တော်တို့ဆော်ရှင်ဖြစ်ပါတယ်ဗျာသမဂ္ဂဝိသုကကနေကာမသုတင်ပြန်လာတဲ့ဥစ္စာကိုမှမူတည်ပြီးတော့မှအဖွဲ့ဒီမှုရှိကဥပဒေမှာလည်းတည်ရပါကျွန်တော်ကိုကိုကျိုးမျိုးနဲ့တိုင်းဒေသကြီးမဲဆန္ဒနဲ့အမတ်တကဝင်ရုပ်ယူရပါမယ
်ဒီကနေ့မနေ့မှလည်းမုံပြင်းနဲ့လှွတ်တော်ကနေရခိုင်နယ်လုံးဝန်ကြီးဘူမူကြီးထိမ့်မြအောင်စာဘူမူကြီးဝင်းနိုင်ဦးကိုနယ်လုံးဝန်ကြီးအသစ်ဖြစ်ခန့်အပ်ပြီးဂတိတ္တစာခံယူပွဲကျင်းပခဲ့ပါတယ်နယ်လုံးဝန်ကြီးဘူမူကြီးထိမ့်မြအောင်နေနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြရွေးခန့်သွားမယ်လို့မွန်ပြည်နယ်စီမံစည်းပွားဝန်ကြီးဒေါက်တာမင်းနွယ်စိုးကခုလိုပြောပါတယ
်။ဘူမူကြီးထိမ့်မြအောင်ကအရှင်ကြီးယူသွားပြီလေ။အရှင်ကြီးသွားတဲ့အခါကျတော့တပ်မတော်ကိုယ်စားလှယ်အနေနဲ့မြို့တော်ပြည်လုံးရတော့လေ။သူ့စားဘူမူကြီးတယောက်ကလာတယ်။သူရွေးကောက်ပွဲဝင်မယ်လို့တော့အံ့နေထွက်နေတယ်။ဝင်မယ်တဲ့ကုနော်။
ကချင်ပြည်နယ်ဘက်မှာလည်းပြည်နယ်အစိုးရကနေဘူမူကြီးဒုရမျိုးတင်ကိုနယ်လုံးဝန်ကြီးဖြစ်ခန့်အပ်ခဲ့ပြီးရခိုင်နယ်လုံးဝန်ကြီးဟောင်းဘူမူကြီးတန်းအောင်ကတော့ဖန်ကန်မြို့နယ်ဘက်မှာအရက်ဖက်ပြောင်းရွေးကောက်ပွဲဝင်သွားမယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကပြောပါတယ
်သူကပြည်ပိုင်ကျိုးဖန်ကန်မှာရွေးကောက်ပွဲဝင်တယ်အရက်ဖက်ကိုရွေးကောက်ပွဲဝင်တာမပတ်ကဘူမူကြီးဒုရမျိုးတင်နဲ့မင်းရဲ့တော့ပါဝန်ကြီးချုပ်တင်နေတဲ့အခုသမရစီပို့ထားတယ်တဲ့ဟိုဟာအတီးပြီးပြီပေါ့
ရှမ်းပြည်နယ်ဘက်မှာလည်းရခိုင်နယ်လုံးဝန်ကြီးဘူမူကြီးအောင်သူအနေနဲ့လာရှုမြို့နယ်အမှတ်နဲ့မဲဆန္ဒနယ်မှာပြည်ခိုင်ဖြိုးပါတီကနေဝင်ရောက်ရွေးခန့်သွားမှာဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနကနေအစားထိုးအစုပြုတင်သွင်းထားတဲ့တမတော်ကိုယ်စားလှယ်ဖြစ်တဲ့ဘူမူကြီးစိုးမိုးအောင်ကနေနယ်လုံးဝန်ကြီးဖြစ်တာဝန်ယူခဲ့တယ်လို့လာရှုမဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းစံမင်းကပြောပါတယ်
ကျွန်တော်တို့ချမ်းပြည်နယ်အစိုးရမှာနယ်စပ်ကြီးရနဲ့လုံခြုံရေးဝန်ကြီးလေလာမယ့်2015ရွေးကောက်ပွဲမှာတော့သူတပ်မတော်ကနေအနားယူပြီးတော့ကျွန်တော်တို့လာရှိုးမြွနယ်ပြည်နယ်နဲ့ဆန္ဒနယ်နှစ်မှာဝင်ပြိုင်ဖို့နာမည်စင်းသွင်းထားပြီးသားဗျာချမ်းပြည်နယ်အစိုးရကပြန်နားလိုက်တယ်ကြီးညာပြီးတော့နောက်မနေ့ကျတော့အရေးပေါ်စီးပွားပြန်ခေါ်ပြီးတော့အဲ့ဒီနယ်လုံးဝန်ကြီးဘုံမူကြီးအောင်သူစားအရပါခါကဘုံမူကြီးသူမအောင်ဆိုခိုင်းလိုက်တယ်လို့
အလားတူချင်းမြင့်တဲ့ဘက်မှာလည်းရခိုင်နယ်လုံးဝန်ကြီးနေရာမှာစစ်ဘက်ရရှိသူနဲ့အစားထိုးခန့်အပ်သွားဖို့စီစဉ်နေတယ်လို့ချင်းမြင့်တဲ့စီမံကိန်းနဲ့ပန္နာရေးဝန်ကြီးဌာနဝန်ကြီးဦးနန်းစမုံကပြောပါတယ
်။ဟိုရင်းနယ်လုံးဝန်ကြီးကဟိုသူ2005မှာရွေးခန့်မှာဖြစ်တဲ့တွေ့နယ်လုံးဝန်ကြီးသူဆက်လို့လို့မရဘူးကသူကြားကြလာမှာအဲ့ဒီအတွက်ဟိုနယ်လုံးဝန်ကြီးအပြစ်ခံထားဖို့ရှိပါတယ်သူကအလွတ်တော်မှာဂရိခာနေပြီးတော့ဆက်လက်ဆောင်ရွက်ဖို့ဖြစ်ပါလိမ့်မယ်။
အခုလိုနယ်စပ်ရေးရလုံခြုံရေးဝန်ကြီးတွေရေကောက်ပွဲဝင်မဲ့အပေါ်အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ရွှေကအခုလိုပြောပါတယ
်။တမောသားအော်တိုမက်တစ်ကောင်မှလွှတ်တော်ရဲမှာကူညီဖြစ်နေတာဟုတ်ဗျ။တမောသားနယ်ဝန်ကြီးတွေကနယ်ဝန်ကြီးတဲ့နှင်းနေရာတွေကိုကြီးဖို့တဲ့ပြည်ပြီးတော့ဝင်မှုရွေရရဲ့ဆီမှာ သမရောသားတွေအနေနဲ့အရပဲအုပ်ချုပ်ရေးမှာဝင်ပါတဲ့အနေအထားမှာရှိနေသေးတယ်လို့လမ်းမဲ့ရွေးကောက်ပွဲမှာလည်းသမရောကနေဦးဆောင်သွားမဲ့အနေအထားဆက်ရှိနေအောင်မယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌကပြောပါတယ်သမရောကတက်ပြီးတော့ရှိနေတယ်ရမယ်ဆိုတဲ့အစ္စရာဘယ်လိုမှကျွန်တော်တို့ဒါကိုညှင့်ပယ်လို့မရတဲ့အနေအထားရောက်နေတော့ဒါဒီဘယ်လိုကျွန်တော်တို့ဟာမိုနိုက်စ်ပြောင်းလို့မလဲလို
ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဆက်စပ်ကတော့ဒီနေ့
ဆက်တွဲအခြေအနေကိုမပြောခင်မှာရေဘေးသတင်းတပုတ်ကိုပြောပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံပြည်နယ်နဲ့တိုင်းမြန်မာပြည်တဝန်းကတိုင်းနယ်ပြည်နယ်12ခုမှာရေဘေးဒဏ်ခံခဲ့ရပြီးတဲ့နောက်ရေဘေးသင့်ပြည်သူတွေဟာအခုချိန်ထိဒုက္ခသည်တွေဖြစ်နေထိုင်နေကြရပြီးတော့စားရေးတောက်ရေးနေထိုင်ရေးအခက်အခဲတွေရှိနေပါတယ်ရေဘေးသင့်ဒေသတွေမှာဘလို့အကူအညီတွေအ धिक လိုအပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့တလကျော်ကလေးကမြန်မာနိုင်ငံတဝမ်းမှာမိုးပြင်းထန်စွာရွာသွန်းခဲ့တာတွေမြေရည်တွေကစိုးရိမ်ရေမှတ်တွေကိုကျော်လွန်ခဲ့တာတွေကိုမန်ဆိုက်ကလုန်းမုန်တိုင်းဝင်ရောက်သွားခဲ့တာတွေကြောင့်တိုင်းနယ်ပြည်နယ်လေးခုကိုအဆိုးဆုံးအခြေအနေတွေအဖြစ်အစိုးရကကြေညာခဲ့ရတာပါဒီထဲမှာသခိုင်းတိုင်းကလေးမျိုးဟာတစ်မြို့လုံးနီးပါးပင်လယ်ပြင်ကြီးလိုရေကြီးသွားပြီးတဲ့နောက်မှာတော့အခုချိန်ထိရွှတ်နွန်တွေဟာအနည်းဆုံး2ပေကနေ4ပေလောက်ထိကျန်နေသေးတဲ့အတွက်ဒေသခံတွေဟာအိမ်နေမှာနေထိုင်လို့မရပဲဒုက္ခသည်တွေအဖြစ်ဘုံကြီးကျောင်းတွေမှာပဲခိုလုံနေရဆဲဖြစ်ကြောင်းကလေးမျိုးကတူကဆိုပါတယ
်ရေကြီးနိုင်တဲ့နေရာတွေမှာလုံးနေရာကျန်ခဲ့တာကျန်ခဲ့တော့အဲ့ဒီလုံးနေရာဘလို့မလုံးလို့မရဘူးဆက်ကြည့်နဲ့ထုံးထားလိုက်တော့ရမှာအဲ့တော့အဲ့ဒီနေရာမှာအပုံးနဲ့နေပုံးနဲ့နေဖြစ်နေရလေအဲ့ရနေပြီးတော့မှဟိုချင်းလေးရင်ကောင်းလေးအဲ့လိုမျိုးနဲ့ယောဂတွေဖြစ်ကြတော့ဗောအခုကဟိုဒုက္ခသည်တွေကပထမပိုင်းကကျောင်းမှထားတာကျောင်းမှထားတော့ကွာကျောင်းဖွင့်တဲ့အချိန်လေးရှိဖြစ်တယ်ဆိုတော့ဒုက္ခတွေကိုကျောင်းနေလက်မခံတော့ပြန်ခိုင်းတာအဲ့မပြန်နိုင်တဲ့လူတွေကကြတော့ဘုံကြီးကျောင်းနေလက်ခံကြတော့ဗောတနည်းဘုံကြီးကျောင်းတစ်ခုပေါ့နော်ဘုံကြီးကျောင်းတစ်ခုကလက်ခံနိုင်တဲ့အိမ်က1500အလုံးဆုံးပေါ့နော်ဆုံးလုံးလို့ဆိုတော့ဟုတ်ပါကျွန်တော်တို့ဒီကျောင်းပီလာဘက်ကစောကျောင်းလေးတစ်ခုရှိတယ်အဲ့ဘုံကြီးကျောင်းမှာလည်းဒုက္ခတွေက1500လောက်ရှိတယ
်ရေပြန်ကြချိန်မှာအိမ်သာအညစ်အကြေးနဲ့ရွှတ်လွန်နေကိုဖယ်ရှားနိုင်ဖို့ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ပြည်ထိုင်တာအဖွဲ့တွေလှုပ်ဆောင်နိုင်တဲ့အခြေအနေမရှိတော့သလိုအစိုးရရဲ့ပံ့ပိုးမှုကအရေးတကြီးလိုအပ်နေတယ်လို့လည်းကလေးမျိုးကံကဆက်ပြောသွားပါတယ်
။အိမ်သားတွေယူသွင်းနေတာပြက်ကုန်တာပြက်ကုန်တော့ဘယ်လိုဖော်မလဲအဲ့ရအညစ်ကြေးတွေလည်းပါတော့ဟုတ်ဗျာ။ဒီလိုလောက်တိရှိတယ်တချို့နေရာတွေရှုံးနေရာတွေကြောက်တော့လည်းနှစ်ပေလောက်တော့ရှိတယ်။အဲ့လိုအနေရှုံးကြတော့ကျွန်တော်တို့ဘာမှမလုပ်နိုင်ကြဘူးဒီမှာ
။အိမ်တွေကိုရေတွေနဲ့ဖယ်ရှားရှင်းလင်းဖို့ငွေကြေးမတက်နိုင်ကြတာတွေနေထိုင်စားတောက်ရေခက်ခဲနေကြသေးတယ်လို့အခုအချိန်မှာပရဟိတအဖွဲ့တွေအနေနဲ့လည်းတက်နိုင်သလောက်ကုညီကယ်ဆယ်ရေးလုပ်ခဲ့ကြပေမဲ့တမျိုးလုံးကအခြေအနေတွေကိုတော့လုံနိုင်တဲ့အခြေအနေမရှိဘူးလို့ပြောဆိုကြပါတယ်။ AR တိုင်းတွဲမှာတော့နေရာတော်များများမှာရေကျသွားပြီဆိုပေမဲ့ရေဘေးသင့်ပြည်သူတိမ့်တဲ့ချီရှိခဲ့တယ်လို့ကုညီကယ်ဆယ်ရေးတွေဟာတောရွာတွေအထိရောက်ရှိခြင်းမရှိသေးဘူးလို့လည်းဒေသခံတွေကဆိုပါတယ်။အဲ
ရောက်တဲ့မှာဆိုကူတာပေါင်းဝင်ငတိုင်းကျောင်းဝင်အကျုံပြောရဲအခုဟိုဟာကျောင်းကုန်းပါတယ်တော်တော်များများပေါ့နော်အေရီတိုင်းက33မြို့နယ်မှာမြို့နယ်ဝင်းနယ်25မြို့နယ်လောက်ကမြို့တော့အကုန်လုံးဆိုရင်လူကြီးတိတ်ရဲ့ချီချီတော့ရောက်ကြတယ်ဒါပေမဲ့ကုညီပံမိုးတဲ့လူတွေကလည်းဒီလမ်းမေးပေါ့နော်အလွယ်တကူနေရာတော့ကိုယ်ပံမိုးပြီးတော့တကယ်ဆက်ရဆက်ရှိကြွားရမယ့်နေရာတွေမှာပံမိုးမှုမရှိတဲ့အတွက်တော်တော်ရောက်ကြတယ်ခင်ဗျအဲဒုက္ခတွေကကျွန်တော်အခုတော်တော်များများအဲဆိုရင်တော့အခုဒီဆန်းတော်မြို့နယ်ထဲမှာတော့အခုလက်ရှိကျွန်တော်သိထားတာကအခုဟိုလူကြီး3000လောက်ပေါ့နော
်3000
လောက်ဒုက္ခရောက်နေပါတယ်အဲခြေရောက်စု54ဦးစုမှာခြေရောက်အုပ်စု40လောက်ကယူကြီးနေမျိုးဖြစ်သွားတယ်ယူကြီးနေမျိုးဖြစ်သွားတော့သူ့ဆိုရင်အိမ်ကြီးကျိုးတယ်ပေါ့နော်ရေတွေကြီးတော့အဲ့ဒီအတွက်တော့ဒုက္ခရောက်နေပါလား
ပြန်လဲထူထောင်ရေးလှုပ်ဆောင်ဖို့အတွက်အစီအစဉ်လေးချစောင့်ရက်ပေးဖို့အရေးတကြီးလိုအပ်နေစေဖြစ်တယ်လို့လည်းဆက်ပြောသွားပါတယ
်ပြန်လဲထူထောင်ရေးကဘယ်လောက်ထိလိုအပ်နေလဲဆိုတော့အခုယူကြီးနေမျိုးပြီးတော့သူ့ဆိုရင်စိုက်ကြီးသားစပါးတွေတည်တဲ့အတွက်ဒါတွေကိုအချိန်ချင်းပြန်ဆိုင်နိုင်မှုတော့တို့မှာဟိုဘုရားပါရီလူတဲ့တချို့ကြတော့လေဘုဒ္ဓတိပေါ်တော့အခုဂျုံတိုင်းလေးဒီဘက်နယ်လုံးမြေထဲမှာဆိုလို့ရှိရင်လည်းကမိုးဟုတ်ဆိုရင်ဘုဒ္ဓတိကြီးလုံးဝမလျော့သေးတဲ့အတွက်တို့မှာအကုန်လုံးပေါ့နော်ဒုက္ခပေါင်းစုံပြင်ဆိုင်နေရပါတယ
် AR တိုင်းမှာတော့လူပေါင်း၄သိန်းကျော်ဟာရေဘေးသင့်ခဲ့ကြပါတယ်မြို့နယ်ပေါင်း18မြို့နယ်မှာရေဘေးကိုဂျုံခဲ့ရပြီးကယ်ဆယ်ရေးစခန်း250ကျော်ဖွင့်လှစ်ကယ်ဆယ်ထားရဆဲဖြစ်တယ်ဆိုပြီး AR တိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားတာပါ Nang and Tawan, Pinanet, Dante Daji, Santa Kuroma, Lana Chi Jamina, Yiji Murija, Lubong the Tangwejo, Yibejo, Mayabi. They saw to the art the second Uti Shigabi Chibare, a coaching Tito, Dine Pine, a Tom Yamama, Soya Bega, Tio de Kuni Gazeri, Anne de Lule, Yibet and Duriga, Yosu Javare.
Morning at Wanga, Yibet and also Chinidigo, Suzibido, Mayma, the Rimpi Bugaraba, Dignate to Amy Mad Rindigara, the Labawe, Guru, Tining and Baga, the Rindabugu, Pia Jamare, Tining and Bangao Murama, Badae Tayman, Niad Kuma, Tinla Niga, Titi, Tigai Muri, Pite, T, Bonque, Dakai, can I be an outlone, Chini, Dinja Tabare, Bonque Dulo, so I can have to go, Chia, Camibo, Anabania, Juba, Ato Mugale, Ayamatin, the Lau, Pinny, the Mo, Lame, Larry, Tremaro,
နိုင်ငံသားခီးသွားလုပ်ငန်းမှာထိခိုက်နိုင်ွယ်ရှိတယ်ဆိုတဲ့အပေါ်ကုမ္ပဏီအနေနဲ့စိုးရိမ်နေကြတဲ့အကြောင်းဘန်ကောက်မြို့ကနေသတင်းတော့ရွန်ကော်ဘင်ကသတင်းပေးပို့ထားပါတယ်မက်ခွန်ယူကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ဗျာတောက်ချန်နေကတော့ထိုင်းအာဏာပိုင်တွေဟာဘန်ကောက်မြို့တော်တစ်ဝိုက်မှာရက်တပ်ဖွဲ့ဝင်တွေရောစစ်တပ်ရင်အားနဲ့ပါလုံခြုံရေးတိုးမြှင့်လိုက်ပြီးအထူးသဖြင့ ဘုံခွဲသူအဖြစ်တန်တရားရှိရသူလူငယ်ဟာနိုင်ငံခြားသားတယောက်ဖြစ်တယ်လို့မှုံဝါဝါသာမြင်ရတဲ့ပုံရိပ်ကိုရတဖွဲ့ကအာယုံဆိုင်စစ်ဆေးခဲ့ပြီးတဲ့နောက်သတင်းထုတ်ပြန်ထားပါတယ်။ရတဖွဲ့ကထုတ်ပြန်ထားတဲ့ပကြီးကောက်ချောင်းကိုအင်တာနက်နဲ့တည်ယူပို့ဆောင်ရေးအချက်အချာကြတဲ့နေရာတွေမှာကြဲကြဲပြန့်ပြန့်ဖော်ပြထားပါတယ်။ဘုံပေါက်ကွဲရနှစ်ကွန်းနေရာမှာဟိုဟိုဒီဒီသွားလာဖို့သူအသုံးပြုခဲ့တဲ့တက္ကစီဒရိုင်ဘာတွေကိုအင်တာဗျူးတွေလုပ်တာကလွဲလို့ဘုံခွဲတိုက်ခိုက်ခံရပြီး9ရက်မြောက်တဲ့နေ့အထိနောက်ထပ်ပါသတင်းမှထွက်မလာတော့ပါဘူး။ရဲကထုတ်ထားတဲ့ကောက်ကြောင်ပကြီးတွေကရုံနဲ့စင်စင်တူးတဲ့နိုင်ငံခြားသားတွေဟာကိုယ့်ဘာသာကိုရဲစခန်းမှာသွားပြီးဖြည့်ဆင်းချက်ထုတ်ရတာမျိုးဒါမှမဟုတ်ထိမ့်သိမ့်ခံရတာတွေလည်းရှိနေခဲ့ပြီးအခုထိတော့စစ်ဆေးခံရတဲ့နိုင်ငံခြားသားတွေဟာဖောက်ခွဲမှုနဲ့မပတ်သက်ကြပါဘူး။နိုင်ငံပေါင်း20ကျော်ကလည်းသူတို့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံကိုခရီးသွားတဲ့အခါမှာဘန်ကောက်ကိုရောက်ရင်နုံနုံကြကြရှိကြဖို့သတိဝရိယနဲ့သွားလာကြဖို့သတိပေးထားပါတယ်။အထူးသဖြင့်တရုတ်နိုင်ငံကလာရောက်လည်ပတ်သူတွေအဓိကများတဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းဟာအကြဘက်ကိုရောက်နေတဲ့အတွက်အခြေမပြတ်အောင်မနှဲကြခန့်ထိန်းထားနေရတာပါ။အခုဘုံကွဲမှုမှာသေဆုံးသူနဲ့ဒဏ်ရာရသူအများစုဟာတရုတ်နိုင်ငံသားတွေဒါမှမဟုတ်တရုတ်နယ်ပွားတွေဖြစ်တယ်လို့တရုတ်သတင်းဌာနတွေကအသာပေးဖော်ပြနေကြပါတယ်။ပြီးခဲ့တဲ့6လအတွင်းရာဂိုင်နှုန်းအားဖြင့်100ကျော်တဲ့အထိတရုတ်ကမ္ဘာလှည့်ခရီးသွားတွေပိုများလာခဲ့ပြီးကမ္ဘာလှည့်ခရီးသည်4တန်းလောက်ထိုင်းနိုင်ငံကိုရောက်လာခဲ့ပြီးအမေရိကန်ဒေါ်လာ 5.4 ဘီလီယံသုံးစွဲခဲ့တဲ့အကြောင်းကမ္ဘာလှည့်ခရီးသွားလုပ်ငန်းပိုင်ရှင်တွေကပြောပါတယ်။Asian Trace ရဲ့အမှုဆောင်လူကြီး Lauren Conce ကအခုဖြစ်ခဲ့ရတဲ့သွေးထွက်တန်ရုံမှုပေါ်တုံ့ပြန်မှုတွေထဲမှာတော့တရုတ်ပြည်ဘက်ကကဲကဲအဆက်ဆုံးဖြစ်နိုင်တယ်လို့ပြောပါတယ်။ဟိုတယ်ကန်းကြိုတင်ငှားရမ်းမှုတွေပြန်ဖြတ်တာနည်းနည်းပါးပါးရှိပေမဲ့အခြေအနေကတော့တည်ငြိမ်နေသေးပါပဲလို့လည်း Conce ကပြောပါတယ်။ဒါပေမဲ့ဘန်ကောက်ကတရုတ်တန်းမှာရှိတဲ့တက်ခိုကန်းတွေမှာတော့တရုတ်ပြည်ဘက်ကလာမဲ့ခီးသွွားအဖွဲ့တွေကခီးစဉ်ပြစ်သိမ်းမှုနှုံသိမ့်များတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။ခရစ်စမတ်ချိန်ထိအောင်အလတ်ရဲ့ခရီးသွားရာသီအထိအလားလာကတော့ဘာမှမရေရာသေးပါဘူးလို့လည်းခွန်ဆဲကပြောပါတယ
် Now what I cannot see at the moment is what impact this will have on new booking okay right now is not really the
ရောစင်မှာတော့ကျူတင်နေရာငားရမ်းမှုအစ်စ်တွေပေါ်ဘလို့ထိခိုက်မှုရှိလာမလဲဆိုတာကတော့ကျွန်တော်မတွေ့ရသေးဘူးလို့ပြောရမှာပါအခုချိန်ကအခန်းကျူတင်ငားရမ်းတဲ့ရာသီမဟုတ်သေးတော့အလေလာကြမဲ့သူအများစုရဲ့ကျူတင်နေရာငားရမ်းမှုတွေကလည်းဘလို့ဖြစ်နိုင်မလဲဆိုတာကိုကျွန်တော်အခုလောလောဆယ်မှာတော့တကယ်ကိုမပြောပြတတ်သေးပါဘူ
းမကြခင်လအနှဲငယ်အတွင်းမှာပဲကဘာလှည့်ခီးသွွားရာသီရဲ့အစီအကားဆုံးချိန်ကိုရောက်တော့မဲ့အချိန်မှာကဘာလှည့်ခီးသွွားလုပ်ငန်းကိုမှီခိုနေရတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကုမ္ပဏီပိုင်ရှင်တွေဟာအထူးသဖြင့်တောင်ကိုရီးယားဟောင်ကောင်ဂျပန်နဲ့တရုတ်နိုင်ငံတွေစီကလာမဲ့ခီးသွွားဧည့်သည်တွေအတွက်ကြိုတင်ပြင်ဆင်မှုတွေကိုစီစဉ်ဆောင်ရွက်နေကြပါလိမ့်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မှာမကြာသေးခင်ကဘုံပေါက်ခွဲမှုနောက်ဆက်တွဲအခြေအနေတွေကိုမက်ခွာညူပြောပြပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေကိုကျွန်တော်တို့အင်တာနက်ဆောင်မြင်းနာဖြစ်တဲ့ burmese.voanews.com မှာနောက်ဆက်ပတ်ရှုလို့ရပါတယ်ဒါပြင် VOA မြန်မာပိုင်းရဲ့ Facebook ဆောင်မြင်းနာနဲ့ Twitter ဆောင်မြင်းနာတွေကလည်းဖတ်ရှုနိုင်ပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 30 40 50နဲ့ line length meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာခင်ဗျာ view american အတန်ကနေ august 22ရက်စနေနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုစီစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ရုပ်ကြီးရဲ့တဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရင်ဒီရေနဲ့တန်ရှိရင်မှာဒီတောက်တုံးရေကအဓိကပေါ့တောက်တုံးရေကိုကျွန်တော်တို့အရင်
ဒီအကြောင်းကိုသိပ္ပံတဲ့ဤပညာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာပါဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ပစ္စုံများနဲ့ဖြူချပွဲများဆိုတဲ့ခေါင်းစဉ်နဲ့ The Economist မှာရေးသားထားတာကိုဦးစွာတင်ပြလိုပါတယ်နိုဝင်ဘာရွေးကောက်ပွဲနဲ့အတူမြန်မာနိုင်ငံမှာဒီမိုကရေစီပြေဝလာလိမ့်မယ်လို့နိုင်ငံသားအများအပြားကယူဆထားကြပါတယ်စစ်တပ်အတွက်ကတော့သူတို့လုပ်ချင်တာလုပ်ခွင့်ရနေတဲ့မြားဒီမိုကရေစီဟာပြဿနာမရှိပါဘူး။ဒါပေမဲ့အလားအလားရှိနေတဲ့အတိုင်းသူတို့ကြောထောက်နောက်ခံပြုထွက်တဲ့ကြမ်းခင်ဖုံဖြွေးပါတီရှုံနေခဲ့ရင်တော့အခက်တွေ့လာနိုင်ပါတယ်။ဒီစစ်ဘုတ်ချုပ်တွေအာဏာကိုတွေ့ဖက်ထားလို့တဲ့အခြေအနေမှာပဲသမ္မတဦးသိန်းစင်ကဥရှင်မန်းကိုပါတီကောင်းဆောင်ရာထူးကဖြုတ်ချလိုက်တာဖြစ်ပါတယ်။ဥရှင်မန်းဟာပြည်ပြင်းရဲ့ဘက်ကိုရိမ့်နေစစ်တပ်လွှမ်းမိုးမှုကိုထိပါစေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ဒေါအောင်ဆန်းစုကြည်နဲ့နှိစက်တယ်။ဒီအချက်တွေဟာသူ့အနေနဲ့ဘောင်ကျော်ခဲ့တဲ့အတွက်ပါတီယာတုကဖယ်ချခြင်းခံရတာဖြစ်ပါတယ်။ဒါကိုအစိုးရသတင်းစာကတော့တရားဝင်နိုင်ငံရေးပါတီတစ်ခုရဲ့ပုံမှန်လုပ်ရက်တစိုက်တရေသားဖြစ်တယ်လို့ခေါ်ဝေါ်ထားပါတယ်။ဥရှင်မန်းဟာလွှတ်တော်ဥက္ကဋ္ဌဖြစ်တော်ရှိနေကြပါ။ဒေါအောင်ဆန်းစုကြည်ဟာလည်းအမှန်လောင်းရွေးချယ်ရမှာစစ်စစ်ရှိခေါင်းဆောင်တချို့ကိုလက်မခံခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဝင်တချို့စူးစမ်းဆန္ဒပြတာကိုခံခဲ့ရပါတယ်။ပါတီကသာမဲ့ပေးပါအမှန်လောင်းဘယ်သူပဲပါဆိုတာကိုမကြည့်ပါနဲ့လို့လည်းသူကပြောဆိုထားပါတယ်။သူရဲ့ပုဂ္ဂိုလ်ရေးစွန့်ရည်နဲ့ပြည်သူလူထုကစစ်ဘိုလ်တွေကိုမနှစ်သက်တာတွေကိုပေါင်းလိုက်ရင်တော့ NLD ပဲအများဆုံးအနိုင်ရရှိပါလိမ့်မယ်။ဒါပေမဲ့လည်းဖွဲ့စည်းပုံအရအာဏာကိုကင်တွယ်ကျင့်သုံးခွင့်မရှိနိုင်ပါဘူး။NLD အနေနဲ့လွှတ်တော်နှစ်ယောက်လုံးမှာအပြတ်သတ်အနိုင်ရတယ်ဆိုရင်တော့သမ္မတရွေးချယ်ရေးအတွက်လက်နက်ချီပြီးတော့အပြေးယူလုပ်ကြရနှိမ့်နှိုင်းကြရပါလိမ့်မယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြီးပဲအနိုင်ရပေမဲ့ဒေါအောင်ဆန်းစုကြည်တော့သမ္မတဖြစ်လာနိုင်မှာမဟုတ်ပါဘူး။ဦးသိန်းစိန်ဟာရေရှည်အပြိုင်ပွဲမှာအခုလိုအနိုင်ရရှိလာတာဖြစ်တဲ့အတွက်ကြောင့်အာဏာမှာပူပြီးတွေ့ကနေခြင်းနဲ့စစ်ဘိုလ်တွေရဲ့ရွေချယ်အောင်မြင်လာမဲ့အလားအလာရှိနေတာဆိုရင်ရပါတယ်။စစ်တပ်နဲ့ကြံ့ခိုင်ဖုံဖြူရေးပါတီတို့ကရွေးကောက်ပွဲကိုသူတို့စိတ်တိုင်းကြရလက်ပေါ်ထွက်လာအောင်လုပ်ကြပါလိမ့်မယ်။အဲတချိန်တည်းမှာပဲသူတို့လှုပ်ထားတဲ့စီကန်းစီသောဒီမိုကရေစီဆိုတဲ့ဟာကြီးကိုနိုင်ငံတကာကအလူရှင်တွေဟာမသိကြိုးကြုံပြုပြီးငွေကြေးအထောက်အပံ့တွေနဲ့အများအပြားဆက်ပေးလိမ့်မယ်လို့စစ်တပ်ဘက်ကမျှော်လင့်နေရပါ။တကယ်ပဲဒီလိုဖြစ်လာရင်တော့စစ်ဘုတ်ချုပ်တွေတွက်ချေကြိုက်သွားပြီလို့ပြောရမှာဖြစ်တယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ။ The Diplomat စာဆောင်မှာတော့မြန်မာ2015ဖဲကျိုးနဲ့လှုပ်ရှားမှုဟာပြဿနာကြီးအလုံးရဲ့ထိပ်ပိုင်းမျှသာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဖြူဖြူသင်းစော်ကရေးသားထားတာကိုဖတ်ရပါတယ်။ရုတ်တရက်ပေါ်ထွက်လာတဲ့မြန်မာဆရာဝန်တွေရဲ့ဖဲကျိုးနဲ့လှုပ်ရှားမှုဟာစိတ်လှုပ်ရှားစရာဖြစ်ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီကိုလှမ်းနေပေမဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဖြစ်တဲ့အာဏာပြစိုးမိုးမှုတွေဟာကြံ့ရင့်နေစေပါ။နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတောင်ဒီကောက်ပွဲနီလာချိန်မှာထိမ့်ထိမ့်သိမ့်သိမ့်လှုပ်ရှားနေရတဲ့အချိန် Black Raven Movement လို့ခေါ်တဲ့ဖဲကျိုးနဲ့လှုပ်ရှားမှုမျိုးလိုလောက်ရကတော့အင်မတန်ရှားကြပါပါနိုင်လှပါတယ်တကယ်တော့ဆရာဝန်တွေအကြောင်းဆရာတွေလိုအရက်ပက်အင်အားစုတွေရဲ့အတန်ဟာဒီမိုကရေစီခီးအတွက်အထောက်ပံ့ဖြစ်စေပါတယ်ဆရာဝန်တွေရဲ့ဖဲကျိုးနဲ့လှုပ်ရှားမှုဟာစစ်ဘိုလ်တွေကိုအုပ်ချုပ်ရေးရာထူးတွေမှာခန့်အပ်တာကိုကန့်ကွက်ကြတာဖြစ်ပါတယ်ဖဲကျိုးနဲ့လှုပ်ရှားမှုကြောင့် သူကိုယ်တိုင်လဲစစ်ဘောဟောင်းတူဖြစ်တဲ့ကျမရေးဝန်ကြီးကဒါမျိုးနောက်ထပ်မခန့်အပ်တော့ပါဘူးလို့ဆိုပါတယ်။သို့ပေမဲ့လှုပ်ရှားသူတွေကတော့ဒါကိုစာနဲ့ရေးပြီးကတိပေးပါ။တခါအခုခံထားမှုတွေကိုလည်းပဲပြန်လဲရုပ်သိမ်းပါလို့တောင်းဆိုထားကြဆဲဖြစ်ပါတယ်။ညီကုန်းချုပ်အနေနဲ့ကတော့ဒီလှုပ်ရှားမှုဟာမြန်မာနိုင်ငံကျမရေးဆောင်ရှားမှုစီမံခန့်ခွဲရေးကိုပြောင်းလဲဖို့လိုအပ်နေပြီဆိုတာကိုပြသလိုက်တာဖြစ်တယ်လို့အရက်ဘက်အဖွဲ့အစည်းတွေရဲ့ရှေ့ဆောင်ရှေ့ရွက်ပြုမှုဟာပြန်လဲရှင်းသင်လာတယ်ဆိုတာပြသရလဲရောက်ပါတယ်လူမှုဆက်သွယ်ရေးမီဒီယာတွေရဲ့ထိရောက်မှုကိုပြသရလဲရောက်တယ်စသဖြင့်ရေးသားထားပါခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကျော်စန္ဒာကစူးစီးတင်ပြခဲ့တာပါအခုတခါတော့ American Indian အသုံးအနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် r e t rat ကကြွဲဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကြွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကြွက်ပုအနံ့ကလို့ဆိုပါတယ်ကြွက်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အတိပဲကတော့ဘာရဲ့ညာရဲ့လို့အတိချမသိပဲနဲ့အတိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မယ်ရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When her husband started getting back home late from work Mary smelled a rat
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာသာစီစဉ်တင်ဆက်တဲ့နခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုအလက်မပေးခင်မှာဒီကနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုပါရစေခင်ဗျာ
တော်ရှိမြတ်ခင်ဗျာ right to recall လို့ခေါ်တဲ့လွှတ်တော်ကုသလေတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်ငံ့ထားဖို့အခုဒီပတ်တွင်မှဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေချမ်းဟာအခုလွှတ်တော်တသန်းအတွင်းမှာအတည်ပြုနိုင်ပွဲမရှိတော့ပါဘူးဒါပေမဲ့လည်းဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုသလေတွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကဗီဒီယိုမြန်မာပိုင်းနဲ့တည်ထောင်တွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်ဒါကြောင့်မလို့ right to recall ဥပဒေရှိတဲ့မသိအခုဒီ right to recall ဥပဒေဂျန်နမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့အငင်းပွားဝယ်ရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေ VV မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလိုတဲ့အကြောင်းအရာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေ email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VV မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VV မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြင်မြကြမယ်သရရှင်တွေကိုကျူးစွာရယ်ခင်ဗျာ
သရရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်စွန်းနေကြဖို့ကိုဖိတ်ခေါ်ပါရယ်ခင်ဗျာအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါ American စစ်တပ်မှာလက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Ranger တွေအဖြစ်အမျိုးသမီး2ဦးအောင်မြင်စွာကျောင်းဆင်းနိုင်ခဲ့ပြီဖြစ်တဲ့အတွက်သမိုင်းမတိုင်ထူနိုင်ခဲ့ပြီဖြစ်ပါတယ်။အကြောင်းစုံကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger.Not a novice any longer, cause you deepen the conviction in my soul.
Two remarkable women are among the 96 remarkable people who graduated. They're the first two women to pass through this elite proving ground for military leadership.
ထူးကြုံပြောင်မြောက်လာတဲ့မျိုးသမီးနှစ်ဦးဟာထူးကြုံနဲ့တင်နန်းသား96ဦးထဲမှာပါဝင်ပါတယ်။သူတို့နှစ်ဦးဟာလက်ရွေးစင်အထူးတပ်ဖွဲ့မှာပထမဦးဆုံးကျောင်းဆင်းခဲ့တဲ့မျိုးသမီးနှစ်ဦးဖြစ်တဲ့အပြင်သူတို့ဟာစစ်တပ်မှာဦးဆောင်ကြရမှာပါ။ဒီလောက်ကြမ်းတမ်းခက်ခဲလာတဲ့တင်နန်းကိုအောင်မြင်စွာဖျက်ကျော်နိုင်ခဲ့တဲ့မျိုးသမီးတွေကိုရောအမျိုးသားတွေကိုပါကျွန်တော်ချီးကျူးပါတယ်
။အဲ့ဒါကတော့ကာဂွေးဝင်ကြီး Ash Carter ကအမေရိကန်စစ်တပ်မှာလက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Rangers တွေအဖြစ်အမျိုးသမီးနှစ်ဦးတင်နာအောင်မြင်တဲ့အကြောင်းချီးကျူးပြောကြားသွားတာပါ။အခုလိုသမိုင်းတင်တဲ့အမျိုးသမီးနှစ်ဦးကတော့ဘယ်သူပါလဲ။ဘိုကြီး Kristen Greece နဲ့ဒူဘိုရှေးဟေဝေတို့ပဲဖြစ်ကြပါတယ်။သူတို့ဟာအမေရိကန်စစ်တပ်ရဲ့ Elite Ranger လို့ခေါ်တဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်တွေအဖြစ်ဒီတစ်ပတ်ကျောင်းဆင်းပွဲမှာတခြားအမျိုးသား94ဦးတို့နဲ့အတူအောင်လက်မှတ်တွေရကြမှာဖြစ်ပါတယ်လက်ရှိအမေရိကန်စစ်တပ်ရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Ranger တင်နန်းကိုဂျော်ဂျီပြည်နယ် Fort Benning ခံတပ်မှာဧပြီလကစတင်ခဲ့ရမှာအမျိုးသား382ဦးနဲ့အမျိုးသမီး16ဦးတို့တက်ရောက်ခဲ့ကြပါတယ်တင်နန်းသူတင်နန်းသားတွေအနေနဲ့တင်နန်းခက်ခဲလာတဲ့လေ့ကျင့်မှုတွေကိုပြုလုပ်ရတာလည်းဖြစ်ပါတယ်ပထမဦးဆုံးကိုလေကျန့်ခံရေးကိုစစ်ဆေးရမှာ push ups လို့ခေါ်တဲ့ဒိုက်ထိုးပေါင်း49ကျိန် sit ups လို့ခေါ်တဲ့အိပ်ထမတ်တင်အကျိန်ပေါင်း59ကျိန်နဲ့9မိုင်ကိုမိနစ်40နဲ့အရောက်ပြေးရတဲ့အပြင်ရေကူးပြရတာတောင်ကြားတွေကိုဖြတ်တန်းရတာအပြင်12မိုင်ခီးကိုလည်း3နာရီနဲ့ခြေလျင်လျှောက်ကြရတာဖြစ်ပါတယ်တားဆီးဖြတ်ကျော်မှုတွေလို့ခေါ်တဲ့ခက်ခဲတွေစမ်းသပ်မှုကိုလည်းပြုလုပ်ကြရမှာလီရဲ့ကြားတောင်ပေါ်မှာစီရီလေ့ကျင့်မှုတွေအပြင်လေဒီနဲ့ခုံချတာရဟရင်ကနေလေချောင်းတိုက်ခိုက်မှုတွေလုပ်ရတဲ့အပြင်28ရက်ကြာအစမ်းတိုက်ပွဲဝင်ကင်းလှည့်ဓာတ်တွေကိုလည်းပြုလုပ်ခဲ့ကြရတာဖြစ်ပါတယ်ခုလိုချွေသွေးမျက်ရည်နှင့်ဖြတ်ကျော်ခဲ့ရတဲ့62ရက်ကြာတင်တန်းအပြီးမှာတော့မြို့သား380ဦးကနေ94ဦးပဲကျန်ပြီးအမျိုးသမီး16ဦးကနေ2ဦးပဲကျန်ကတင်တန်းကိုအောင်မြင်ခဲ့ကြတာဖြစ်ပါတယ်ခုလိုတမိုင်းတင်တဲ့အထူးတပ်ဖွဲ့ဝင်တင်နန်းကိုအောင်မြင်ခဲ့တဲ့အမျိုးသမီးနှစ်ဦးကိုသတင်းတောက်တွေကမေးရမှာတော့ဘိုကြီးခရစ်စတန်ဂရိစ်ကသူ့ရဲ့အောင်မြင်မှုကိုဂုဏ်ယူကြောင်းခုလိုပြောပါတယ
် I would say that it's definitely awesome to be part of the history of a ranger school in general so graduating with these
ranger အထူးလက်ရေးစင်တပ်ဖွဲ့တင်နန်းကိုအခြားတင်နန်းသားတွေနဲ့အတူအောင်မြင်ခဲ့ပြီးတော့တမိုင်းမှတ်တမ်းတင်နိုင်ခဲ့တဲ့အတွက်ကျွန်မတိတ်ကိုဝမ်းသာမိပါတယ်အခြားတင်နန်းသား60ကျော်လူနဲ့အတူတင်နန်းဆင်းနိုင်ခဲ့တာဟာကျမဘဝမှာမိမရနိုင်တဲ့ဖြစ်ရက်ဖြစ်မှာပါ
ဒူဘိုရှေဟေဘကလည်းသူ့ရဲ့ခံယူချက်ကိုအခုလိုရှင်းပြခဲ့ပါတယ
် I've definitely wanted to come to Ranger School for the last couple of years since I learned about it I had a lot of mentors and peers that were training up to go
ကျမဒီနေ့ဒီ Ranger တင်နန်းအကြောင်းကိုစသည့်ကလေးကတက်ချင်နေခဲ့တာပါကျမကိုလမ်းပြအကြံပေးခဲ့ကြတဲ့လူတွေရှိတယ်လို့လို့ပေါ်ကံပဲတွေကလည်းအားပေးခဲ့ကြပါလေ။ကျမလည်းအတက်လာပြီးကျမကိုကျမအကောင်းဆုံးဖြစ်အောင်ကြိုးပမ်းဖို့တန်တိထန်ချမှတ်ခဲ့တာပါလို့ဒူဘိုချေဟေဘကပြောခဲ့တာဖြစ်ပါလေ။ခုလိုကြမ်းတမ်းခက်ခဲလာတဲ့တားဆီးဖြတ်ကျော်စမ်းသပ်မှုတွေကိုအောင်မြင်ခဲ့ပြီမဲ့လို့လေတင်တန်းဆင်းနေစဉ်အတွင်းလက်မြောက်အရှုံးပေးလို့တဲ့စိတ်မဖြစ်မိဘူးလားလို့သတင်းတောက်တွေကမေးရမှာတော့ဘိုကြီးခရစ်စတန်ဂရိစ်က
Seriously considering quitting throughout the course I think I would be
စီးရင်လေ့ကျင့်မှုတွေပြုလုပ်တော့ကျမအနေနဲ့တင်နန်းကနေနှုတ်ထွက်ဖို့မစင်းစားမိဘူးလို့ကျမပြောရင်မှားမှာပေါ့တင်နန်းတလျှောက်မှာတော့တင်နန်းသားတိုင်းတစ်ချိန်ချိန်မှာတော့လက်လျှော့လို့စိတ်ဖြစ်ကြတာတွေ့ရပါတယ်ဒါပေမဲ့ကျမတခြားတင်နန်းသားတွေကိုကြည့်လိုက်တဲ့အခါတော့သူတို့လည်းကျမလိုပဲရုန်းကန်ပြီးအခြေအနေမလှဖြစ်နေကြတာတွေ့ရတော့ကျမလည်းအမရှော့တော့ဘူးပေါ့
အလားတူပဲဒူဘိုချေဟေဘကလည်းသူ့ရဲ့သဘောထားကိုပြောကြည့်ရမှာတော့
I never seriously considered it. I definitely had some low points particularly in the swamps in Florida, but I never actually
ဒီနန်းကနေစိတ်ကြလို့ထွက်ဖို့ကျမတို့လေးလေးနက်နက်စဉ်းစားခဲ့တာမျိုးမရှိပါဘူးဒါပေမဲ့အထူးသဖြင့် Florida မှာရှုံနေတွေ့ကြတဲ့လေ့ကျင့်တင်နန်းဆင်းနှုန်းကတော့ဒီအတွေးစိတ်ကူးတဲ့ဝင်ခဲ့မိပါတယ်။ဒါပေမဲ့လို့သိက်ခဲ့လို့တင်နန်းကနေထွက်ရမယ်အခြေအနေအထိတော့ကျမမရောက်ခဲ့ပါဘူးလို့ဒူဘိုဟေဗေကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ခုလိုအမေရိကန်လက်ရွေးစင် Ranger တပ်ဖွဲ့ဝင်တွေဖြစ် တင်တန်းတက်နေစဉ်မှာအမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်လည်းသူတို့ကိုလာရောက်လိလအကဲခတ်ဖို့အမျိုးသမီးစစ်အရာရှိတွေကိုတာဝန်ပေးခဲ့တာတွေရှိပါတယ်။စောင့်ကြည့်ကဲခတ်ဖို့တာဝန်ပေးခြင်းခံရသူတဦးကတော့ရာဂန်ဘူစင်ဒီယာဗလာဒီပဲဖြစ်ပါတယ်။သူကသူ့ရဲ့အမြင်ကိုမျှဝေခဲ့ရမှာတော့
These females on, but it's definitely a humbling experience.
ဒီမှာအနေနဲ့သူတို့နှစ်ဦးရုန်းကန်ကြိုးပမ်းနေတာကိုတွေ့ရတာစိတ်ထဲမှာဂုံယူမိပါတယ်။ဒီမျိုးသမီးနှစ်ဦးတင်တန်းအောင်မြင်ခဲ့တာတွေ့ရတော့ကျမတိတ်ကိုအားရကျေနပ်မိပါတယ်ရှင
်။ခုလိုအမေရိကန်စစ်ဖက်မျိုးသမီးနှစ်ဦးတမိုင်းတင်တဲ့ Elite Ranger လက်ဝဲစဉ်အထုတပ်ဖွဲ့တင်တန်းကိုအောင်မြင်ခဲ့ကြပြီးမဲ့လို့လေသူတို့အနေနဲ့လက်ရှိတင်တန်းသားတွေဖြစ်တဲ့အမျိုးသားတင်တန်းသားတွေနေတူ Ranger တပ်မ85ကိုချက်ချင်းဝင်ခွင့်ရကြမှာတော့မဟုတ်ပါဘူး။တိုက်ပွဲဝင်တွေအဖြစ်သူတို့ကိုလက်ခံဖို့လက်မခံဖို့ဆိုတာကိုကာကွယ်ရေးဝန်ကြီး Ash Carter နဲ့လာမယ့်အောက်တိုဘာလမှာဆုံးဖြတ်ဖို့ရှိပြီးဒီနှစ်ကုန်မှာတော့နောက်ဆုံးအတည်ပြုချက်ကိုကာကွယ်ရေးဝန်ကြီးဌာနကပြုလုပ်ဖို့ရှိတဲ့အကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်အခုဒီခါတော့သိပ္ပံနဲ့ဤပညာကန္တာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ထဲမှာမိုးတိထန်စွာရွာသွန်းပြီးရေကြီးရေရှမ်းနဲ့တန်ခမ်းခဲ့ရတဲ့ဒေသတွေမှာတောက်သုံးရေတန့်ပြဿနာအပြင်ကျုံးနေရတဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပညာရှင်ဦးညွန့်လွင်ကဒီတစ်ပတ်မှာပြောပြပေးပါပါ
ရွာသွန်းတာများတယ်ရာသီဥတုကြောင်းလဲမှုနောက်တစ်ခုကဒီမှာစေတောရဲ့အခြေအနေကြောင့်ရုပ်ပြည့်ရေကြီးရေရှမ်းမှုတွေဖြစ်လာတယ်တပြိုင်နက်တည်းမှာရက်ရွာဒေသတွေရဲ့တောက်သုံးရေသုံးဆွဲရေရေပင်ရင်းတွေအကုန်လုံးဒါပျက်စီးကုန်တယ်နောက်ရှင်တွေတဲတွေဝင်နေဒီအမိုက်တရိုက်တွေဝင်နေဆိုတော့အဲ့ဒါရေတွင်းရေကန်နေပေါ့နော်အဓိကအဖြစ်ဆိုတော့တောက်သုံးလုံးမရနိုင်တဲ့အဆင့်ဒီပျက်စီးသွားတယ်အဲဒါပေမဲ့ကျွန်တော်တို့အရင်နာကင်းစစ်တုန်းကအချိန်နေနဲ့ကြွားချချက်ကတော့နာဂင်းစပီတုံးကဒါပင်လေဝင်တာပေါ့နော်ပင်လေမုန်တိုင်းဒီပေါ့မုန်တိုင်းဒီဝင်တဲ့အတွက်အဓိကရေတွင်းရေကန်တွေမှာရေကန်ဝင်ရောက်ပြီးတော့ဒီရေကန်တွေကိုပြန်လဲပြည့်ပြင်းတဲ့အခါမှာပုံပြီးတော့ခက်ခဲတယ်အခုလက်ရှိအချိန်နေနဲ့ဆိုရင်တော့ဒါကနည်းနည်းကြွားတာပေါ့လေကျွန်တော်တို့ဒီမှာတော့ရေရိုးအမိုက်တဲ့ရွှွန်တော်ဒီတဲတွေကိုပယ်ရှားတာပေါ့ဒီခိုင်လိုနေရာမျိုးမှာတိတ်တင်လေကိုင်းဟုတ်တဲ့နဲ့နီးစပ်တဲ့နေရာမျိုးတွေမှာတော့နည်းနည်းဝင်တဲ့ဟာတွေရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့တိရတလောက်ကတိတ်အများကြီးမဖြစ်နိုင်ဘူ
းဆိုတော့ဒီတောက်သုံးရေဒီပြဿနာကတောက်သုံးလို့မရတဲ့ရေကိုသုံးအောင်လုပ်တဲ့အခါမှာဟိုဘယ်လိုအဆင့်နေရှိပါလဲ
ကျွန်တော်တို့ဒီရုပ်ကြီးရဲ့တဘာဝဘေးအန္တရာယ်ဖြစ်တဲ့ဆိုရင်ဒီရေနဲ့တန့်ရှိရင်မှဒီတောက်သုံးရေကဒါအဓိကပေါ့တောက်သုံးရေကိုကျွန်တော်တို့အရင်ဆုံးပေးဖို့လူတွေရဲ့ရှင်ပန်နိုင်မှုအတွက်ရေအရေးကြီးတာ哦လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာအများသောအဖြစ်ကျွန်တော်တို့ဒီတောက်ရေတန်းပေါ့နော်တောက်ရေတန်းကိုတော့ကျွန်တော်တို့ကဒါချက်ချင်းလည်ငင်းပြေးတယ်ဒါရက်ပိုင်းအတွင်းဒါတက်ရှင်တန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကိုတန့်စင်နိုင်အောင်တန့်စင်နိုင်တဲ့ပစ္စည်းတွေကျွန်တော်တို့ပေးတယ်ဆိုတော့တန့်စင်နိုင်တဲ့ပစ္စည်းဆိုတော့နောက်နေတဲ့ရေကိုကြည့်အောင်နောက်တစ်ခုကဇီဝပိုးမှာရှိနေတဲ့မတန့်ရှင်းတဲ့ရေကိုတန့်ရှင်းအောင်ဒီကလိုရင်းရှိခတ်ဖို့ပေါ့နော်ဆိုတော့အဲ့ဒါတွေဒုတိယအဆင့်လောက်အောင်မယ်လုပ်ဒီပါပဲတကယ်လို့ဖြစ်နိုင်ရင်ပေါ့နော်ဒီရေတန့်စင်တဲ့ဆက်တွေကိုအထက်ချာကျတဲ့နေရာတွေမှာအထူးသဖြင့်ဒုက္ခတွေစခန်းတွေ၊ကဲစည်စခန်းတွေပေါ့ဒါဆိုအဲ့ဒီမှာရေတန့်စင်ဆက်တွေထားပြီးတော့တန့်ရှင်းတဲ့တောက်သုံးရေရအောင်ကျွန်တော်ဆောင်ရွက်ပေးရပါတယ
်ဒီနေရာမှာပေါ့နော်ဒေတာရင်းကတနိုင်လုပ်လို့ရတဲ့အနေအထားမျိုးရောရှိပါလား
အဲတချို့တိတ်ပြီးတော့အလောင်းဝေးတဲ့နေရာတွေရှိတယ်ပေါ့နော်ကိုဟကိုရေကိုကြည့်အောင်လုပ်ဖို့ပေါ့ဒီရှင်ညံပါနေတဲ့ရေကိုကြည့်အောင်လုပ်ရမယ်ဒီရေကြည့်သွားရင်ခုနတောက်သုံးနိုင်တဲ့အဆင့်ရအောင်ဒါရေကိုပုံမှန်တန့်စေအောင်အဓိကကတော့ဒါတန့်နိုင်တဲ့နည်းရတော့ကျွန်တော်တို့ကြိုချက်ချင်းပေါ့နောက်ကြိုချက်တာလည်းတနည်းအားဖြင့်ပုံမှန်တန့်စေတယ်နောက်တစ်ခုက chlorine ရှေ့ခတ်တာပေါ့ UNICEF တို့ဒီ UN အဖွဲ့အစည်းတွေကတော့ chlorinate လုပ်တဲ့ခါမှာဒီ Ecotep ဆိုတဲ့ရေတန့်ဆေးရားတွေကိုကျွန်တော်သုံးတယ်အခုဒီဘက်ပိုင်းမှာ World Vision တို့ဂျန်နယ် NGO တွေကလည်းဒီ PNG ဆိုတဲ့ ဒီတန်းစင်နဲ့စေးတုပ်ပြီးပို့ရတယ်အခုကျွန်တော်အမြင်ပြောရင်တော့ဒီ Equatex ဆက်ဆိုင်ဒီ PNG ကပို့ပြီးတော့အခုလက်ရှိချိန်ဒီမှာလက်တွေ့မှာအတုံးဝင်နေပါတော့ဒါကြောင့်လဲဆိုတော့ तू ကရည်ကြည်တဲ့စေးနဲ့ chlorine ပါတယ်နှစ်မျိုးခါရဲပါတယ်အဲ့တော့ကျွညွန်နောက်ကြည့်နေတဲ့ရည်ကိုကြည်သွားအောင်လုပ်နိုင်တယ်ကြည်သွားအောင်လုပ်နိုင်တာဘာကြောင့်လဲဆိုတော့ဒီမှာ aluminum sulfate ပါတယ်အဓိကတော့ကြောက်ချင်ပေါ့နော်ကြောက်ချင်နဲ့ကြည်သွားအောင်လုပ်တယ်ကြည်သွားအောင်ရည်ကိုတခါသူတို့မှာပါတဲ့ chlorine နဲ့ကျွန်တော်ပုံမှန်တတ်စင်ပြေတယ်အဲ့တော့နာယူဝက်က45မိနစ်လောက်အတွင်းမှာလူတောက်တုံးနိုင်တဲ့အဆင့်တီချက်ချင်းရောက်သွားနိုင်တယ်တော့သူကတော့ပစ္စည်းလက်လန်းမီတဲ့နေရာမျိုးပေါ့လက်လန်းမမီတဲ့နေရာမျိုးဆိုရင်တော့ဒီဒေတာမှာရှိတဲ့တဲချန်းဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီးတွေးပေါ့အဲ့တော့အဲ့လိုဟာမျိုးကိုကိုဟာကိုတနိုင်တပိုင်လုတ်ပြီးတော့ကျွန်တော်ရေကိုတန့်စင်အောင်စစ်တယ်စစ်လို့ရတဲ့ရေကိုကျုပ်ပြီးတော့ဒါတောက်သုံးမယ်ဆိုရင်ဒါတန့်ရှင်းနဲ့တောက်သုံးရင်ရရှိနိုင်ပါတယ်
။ဟုတ်အဲ့လိုလုတ်တဲ့အခါမှာဘလို့ပုံစံနဲ့ဒီတဲချမ်းလို့မီးသွေးတို့ကိုရေစစ်အိုးဖြစ်အောင်လို့လုတ်တဲ့နည်းလေးနည်းနည်းပြောပြပေးပါလား
။အဓိကတော့ကျွန်တော်တို့ရေစစ်အိုးကဒီပလတ်စတစ်ပုံးတွေပေါ့တော်ရောမျိုးရောနေရာတိုင်းမှာလွင်းလင်းတကူရှိနိုင်တယ်နော်ပလတ်စတစ်ပုံးတွေဖြစ်ဖြစ်ပလတ်စတစ်ရေပုံးတွေဖြစ်ဖြစ်တခုပေါ့အဲ့ဒါကိုနော်အောက်ချိန်မှာအပေါက်ကလေးတွေဖောက်မယ်ဖောက်ပြီးတော့တန့်စင်နဲ့ဖြင်အဝတ်လိုတာမျိုးခြည်တဲ့အဝတ်တစ်ခုခုပေါ့နော်တန့်စင်နဲ့အဝတ်ကိုခံပြီးတော့အပေါ်ကနေသေးချမ်းအဲဒါမှမဟုတ်လို့ကျွန်တော်တို့မီးသွေးပေါ့မီးသွေးကိုတုတ်ပတ်လောက်ကျွန်တော်ဖြည့်မယ်ဖြည့်ပြီးတော့အဲ့ဒီပုံမှာရှင်ပါနေတဲ့ဟာလာနောက်ကြည့်နေတဲ့ကြီးကိုအဲ့ဒီပုံကနေတောင်းထဲလိုက်လို့ရှိရင်အောက်ချက်ကကျွန်တော်ကြည်လင်တဲ့ကြီးကိုရရှိမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကြီးကိုမှကျွန်တော်တို့ကြိုချက်ရတော့လောက်ဒါမှမဟုတ်လို့ရှိရင်လည်းအဲခုနပြောတဲ့ Equatex ဘာလို့ chlorine နဲ့ဘာလို့ခတ်ပြီးတန်ရှင်းတဲ့တောက်သုံးရရအောင်ဆောင်ရွက်နိုင်ပါလေ
ဆိုတော့နောက်ဆက်တွဲအန်ဒီရီအနေနဲ့ဒီရေကြီးရေရှမ်းနဲ့ဒီတဘာဝအန်ဒီရီကြောက်တဲ့နေရာတွေမှာဒီရေတန့်ပြဿနာပြင်ပေါ့နော်တကြီးတခြားကြုံရနိုင်တဲ့နောက်ဆက်တွဲအန်ဒီရီကဘာတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ရေပြီးရင်ဒါတန်ရှင်းပေါ့နော်တန်ရှင်းဆိုတာဒါအညစ်ကြေးစွန့်တာပေါ့ဘာလို့ရေပြင်းကြီးဖြစ်သွားပြီဆိုလို့ရှိရင်ဒါအညစ်ကြေးစွန့်လာရင်ဒါအမ်ပရန်အန်ဒီရီများတဲ့နေရာပေါ့နော်လာဝန်ရှင်ဝန်ပြယောဂါတွေလည်းဖြစ်နိုင်တယ်အခြားအခြားသောယောဂါတွေလည်းမစင်တို့ဒီညစ်ကြေးတို့ကလည်းဖြစ်နိုင်တဲ့ယောဂါတွေကျွန်တော်တို့ကုသပြန့်ပွားနိုင်တယ်အဲ့တော့အဓိကကညစ်ကြေးစွန့်ပစ်တာကိုထိမ့်သိမ့်ဖို့လို့ထိမ့်သိမ့်ဖို့ဆိုတာတနေရာထဲမှာစွန့်ပစ်နိုင်ဖို့အဓိကကတော့အိမ်သားတွေကျွန်တော်တို့ရင်လုံးအိမ်သားတွေဆောက်ပြီးဖို့ပေါ့ဘယ်လိုနေရာမျိုးတွေမှာလဲဆိုတော့ကေဇေးရေးစခန်းတွေပေါ့နော်လူစုလူဝေးရှိတဲ့နေရာအတိုင်းမှာယာယီရင်လုံးအိမ်သားတွေနောက်တစ်ခုကမစင်ညစ်ကြေးကိုစနေကြဆုံးပြနိုင်တဲ့အစီအစဉ်တွေကျွန်တော်တို့ဆောင်ရွက်ပေးဖို့လိုပါတယ်။ဒါအရေးအကြီးဆုံးအချက်တည်းမှာပါပါတယ်
။ဟုတ်ဒါအပြင်ပေါ့နော်။ဟိုဘာတွေလှုပ်တင်ပါသေးတယ်လဲ။နောက်ဆက်တွဲပေါ့နော်။တည်တဲ့တဲ့အချက်ကလေးတွေပြောပြပေးပါဦး
။ကျွန်တော်တို့အဓိကဆောင်ရွက်တဲ့နေရာမှာရေနဲ့တန့်ရှင်းရေးက၃ချောင်းတောက်ပေါ့။တန့်ရှင်းတဲ့တောက်၃ချောင်းတန်ပေးရမယ်။ဟိုတန့်ရှင်းရေးကိုဆောင်ရွက်ပေးရမယ်။နောက်အရေးအကြီးဆုံးအချက်ကတော့တကူရေတန့်ရှင်းခြင်းအသိပညာပါပဲ။နောက်အဲ့ဒီအသိပညာနဲ့ဆိုအာမရှိဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုထိထိရောက်မကာဝင်နိုင်ဘူးဒီတဘာဝဘေးအန္တရာယ်ကြောက်ရောက်တဲ့နေရာတွေမှာဒီကဘာလုံးနဲ့လည်းဒါအကျုံးဝင်ပါတယ်ကုညီကယ်ဆယ်ရေးရေရှည်ပြန်လည်ထူထောင်ရေးဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဓိကကခံစားနေရတဲ့ပြည်သူလူထုစွန့်ဆောင်နိုင်မှုကလည်းရေးကြည့်ပါတယ်စိတ်ဓာတ်အပြည့်တော်လည်းကောင်းကိုယ်ကာယအပြည့်တော်လည်းကောင်းစဉ့်ခံနိုင်မှုလိုတယ်အဓိကဒီလှုပ်ချင်ကြင်ကြီးနဲ့စိတ်ဓာတ်ပေါ့နော်ဆိုဘလူးဝဲတွင်အားစုတွေပြပြကကပြည်သူလူထုကအဲ့ဒီလိုစိတ်တက်မျိုးနဲ့ပြန်ပြီးတော့ထူထောင်မယ်ဆိုရင်ကျန်လေထူထောင်မှုကလည်းပို့ပြီးတော့ထိရောက်တာဆိုတော့အဲ့ဒါအရေးအကြီးဆုံးချက်ဆိုတော့ကျွန်တော်တို့တွေ့ရပါတ
ယ်။ဦးညွန့်လည်းပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲရန်သားလိုက်ပါစေ
။အခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ခန္ဓာတွေကို burmese.voanews.com ဆိုရက်အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့သောနှစ်ပေါင်း50ဒီလိုဩဂုတ်လအတွင်းအမေရိကန်ပြည်ထောင်စုမဲပေးခွင့်ဥပဒေနဲ့အတူအမေရိကန်ဒီမိုကရေစီဟာလည်းအစ်စ်တဖန်ပြန်လည်မွေးဖွားလာခဲ့ပါတယ်အမေရိကန်လူမဲတွေနဲ့တခြားလူမဲစုတို့ဟာဆယ်စုနှစ်နဲ့ GPT စီလာခဲ့တဲ့ခွဲခြားဆက်ဆံမှုကိုစွန့်ခွာတိုင်စေဖို့အတွက်စီယုံတိုက်ပွဲဝင်ခဲ့ကြတဲ့1950 60ပြည့်လွန်နှစ်တွေအတွင်းက Civil Rights Movement လို့ခေါ်တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုနဲ့အတူသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုပြန်လည်အတည်ပြုပြီး အမေရိကန်နိုင်ငံရဲ့စနစ်ကိုပါတော်လှန်ပြောင်းလဲစေခဲ့ပါတယ်1965ဩဂုတ်6ရက်နေ့မှာသမ္မတလင်ဒန်ဂျွန်ဆန်လက်မှတ်ရေးထိုးလိုက်တဲ့ဥပဒေဟာလူမဲတွေနဲ့တခြားလူမဲစုတွေမဲပေးခွင့်ကိုအတည်ပြုပေးလိုက်ပါတယ်တကယ်တော့ဒီအခွင့်အရေးဟာနှစ်ပေါင်း100ကျော်ကလေးကဂျွန်စနစ်ခြုံငင်းခြင်းနဲ့အတူပေါ်ထွန်းခဲ့တာဖြစ်ပါတယ်သို့တော်လည်းမကြာခဏဆိုသလိုညှင်းပယ်ခံခဲ့ရတာပါအနည်းနဲ့အရရမှလှုပ်ထုံလုံနည်းတွေအရနိုင်ငံရေးမှာလူဖြူတွေစိုးမိုးနိုင်ရေးကိုသာအဓိကထားခဲ့တဲ့အတွက်လူနည်းစုတွေရဲ့အသံစိတ်ညင်ခဲ့ရပါတယ်။အဲဒီလှုပ်ထုံလုံနည်းတွေထဲမှာမဲပေးပိုင်ခွင့်ရဖို့အခွန်ပေးဆောင်သူဖြစ်ရမယ်။စာရေးစာဖတ်တာကြောင့်သက်သေပြရမယ်စတာတွေပါဝင်ပါတယ်။1965မှာပြဋ္ဌာန်းလိုက်တဲ့ဥပဒေမှာတော့မဲစီးရင်မှာလူမဲအရေးအတွက်နဲနေတဲ့နေရာတွေကိုဘိုးအစိုးရကကြီးကြပ်စောင့်ကြည့်ခွင့်ပေးထားသလိုရှိနေချုပ်ကိုလည်းမဲမသမားမှုကိုစုံစမ်းစစ်ဆေးခွင့်အာဏာအနှင်းထားပါတယ်ချက်ချင်းဆိုသလိုပဲလူမဲမဲဆန္ဒရှင်အရေးအတွက်ဟာတဟုန်ထိုးမြင့်မားလာခဲ့ပါတယ်အထူးသဖြင့်ခွဲခြားဆက်ဆံမှုပြင်းထန်ခဲ့တဲ့တောင်ပိုင်းဒေသမှာပိုပြီးသိသာပါတယ်ထိုအချိန်ကစပြီးကွန်ဂရက်လွှတ်တော်ဟာဥပဒေပြင်ဆင်ချက်အများအပြားကိုအကြိမ်များစွာထပ်မံဖြစ်ဆွတ်လာခဲ့ပါတယ်ထင်ရှားတဲ့ပြင်ဆင်ချက်တစ်ခုကတော့ရွေးကောက်ပွဲမှာအင်္ဂလိပ်စကားအပြင်တခြားဘာသာစကားကိုပါသုံးစေခြင်းဖြစ်ပြီးတခြားဘာသာစကားပြောသူတွေလူမျိုးကြားတွေလူနည်းစုတွေကိုပါမဲပေးခွင့်ရရှိလာစေတာဖြစ်ပါတယ်။အဲဒီနောက်ပိုင်းနှစ်တွင်မှာတော့အမေရိကန်နိုင်ငံရေးခေါင်းဆောင်မှုဟာမြို့နယ်အစင်းကအစအင်ဂျူရောအထိလူမျိုးစုံပါဝင်လာတဲ့နိုင်ငံရေးဖြစ်လာပါတယ်။1990ဖြစ်လွန်နှစ်အလယ်ပိုင်းလောက်ရောက်တော့မဲဆန္ဒနယ်ပယ်တွေပိုကျပြန့်လာပြီးအဓိကနိုင်ငံရေးပါတီကြီးနှစ်ခုလုံးမှာပြန်လည်ညှိနှိုင်းဆောင်ရွက်မှုတွေပြည့်ပြည့်စုံတော့ဖြစ်သွားခဲ့ပါတယ်။ဒီလိုမဲပေးပိုင်ခွင့်ဥပဒေရဲ့250ပြည့်အထိမ်းအမှတ်ဆင်နွှဲနေချိန်မှာဒီဥပဒေကိုဖော်ဆောင်ခဲ့သူတွေဒီယူဆကိုတကယ်လက်တွေ့အကောင့်ထဲဖော်ခဲ့သူတွေအမေရိကန်လူမှုဘဝကိုပြည့်စုံကောင်းမွန်အောင်ဆောင်ရွက်ခဲ့ကြသူတွေအားလုံးကိုပြန်ပြောင်းအမှတ်ရစရာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်တော်ရှင်နေအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာတော်ရှင်နေအနေနဲ့ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းလေဆိုရင်တော့ burmese.voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းလေဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-399-38999လေးဖြစ်ပြီးတော့ fax number ကတော့1-399-38-999ဖြစ်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ပေးသွားခဲ့တဲ့မနက်6:00ကနေ9:00အစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိပြန်ပြီးတော့ဖမ်းယူနှာစင်နိုင်ပါတယ်။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line meter 16 19နဲ့ 25 တို့ကနေနှာစင်နိုင်ပါတယ်ခင်ဗျာ။ကိုရောကဘာတရင်ချင်းမြုပ်ကိုကိုစော်ဝင်းလိုင်ကချင်ညာပြီးမှဖြစ်ပါတယ်ဗျာ။
တောင်ကိုရီးယားနိုင်ငံအနေနဲ့မြောက်ကိုရီးယားဆန့်ကျင်တဲ့နေဆက်ဖြတ်ကျော်ဝါဒဖြန့်ချီတဲ့အတန်လွင့်အစီအစဉ်တွေစနေနေ့နောက်ဆုံးထားပြီးရပ်တန့်ခြင်းမရှိရင်ပြင်းထန်တဲ့စစ်ရေးအရလက်စားချေမှုနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်စစ်တပ်အနေနဲ့အတိအပ္ပံရှိတဲ့ဇာတ်ကားတွေကိုမပြောဘူးလို့ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်သမ္မတကြီးအမ်မြုံဟွန်းကနယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်အတန်လွင့်အစီအစဉ်တွေဟာပြောင်ပြောင်တင်းတင်းပြုလုပ်တဲ့စစ်ရေးအပြုအမူဖြစ်ပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးကလည်းနိုင်ငံအကြားကစစ်မဲ့ဆုံးအနီးမှာစစ်ဖြစ်နေတဲ့အခြေအနေအလားတပ်ဖွဲ့တွေကိုအသင့်အနေထားရှိနေဖို့အမိန့်ထုတ်ပြန်ထားတယ်လို့အမ်မြုံဟွန်းကပြောပါတယ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအမေရိကန်ရဲ့လေကြောင်းထိုစစ်ဆင်မှုတွေအတွင်းနောက်ထပ် IS သွေးကြောအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တဦးသေဆုံးသွားပါတယ် IS အဖွဲ့ရဲ့ဒုတိယအကြီးအကဲလို့ယူဆရတဲ့ Fathi Ahmed El Hayali ဟာအော်ဂူလာ17ရက်ကအီရန်နိုင်ငံမိုဆူးမြို့နားမှာခီးသွားနေချိန်သေဆုံးသွားကြောင်းတောက်ကြနေမှာသက်ဆိုင်ရာအရာရှိတွေကပြောပါတယ်အဘူအဗ္ဒူလာလို့လူသိများတဲ့ IS သတင်းမီဒီယာရဲ့ပြောခွင့်ဆိုခွင့်ရှိသူတယောက်လည်းသေဆုံးသွားတယ်လို့ဆိုပါတယ် IS ရဲ့အဖွဲ့ရဲ့ဗန်ဒါရေးသတင်းဖြန့်ချီရေးနဲ့စစ်စင်ရေးနဲ့ထောက်ပံ့ပို့ဆောင်ရေးတွေမှာအဓိကအားထားရသူ L Hayali ရဲ့တည်ဆုံမှုဟာ IS စစ်စင်ရေးအတွက်အလွန်ဆိုးရတဲ့အထည်နာမှုဖြစ်မယ်လို့မြို့သားလူမျိုးရေးပြောခွင့်ရကလည်းပြောပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကျဆင်းလာနေတာဂရိနိုင်ငံကနိုင်ငံရေးအခြေအနေတွေမသေးချာမရေရာဖြစ်လာနေတာတွေကြောင့်ကမ္ဘာ့ဆုရှာဈေးတွေတောက်ကြနေကကျသွားခဲ့ပါတယ်။
ကဝတရင်ကျင်းချုပ်ကိုကိုစောင်းလိုင်းကြီးညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်ထာရဲ့ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00ထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလမ်းမီတာ190လောက်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.